to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်စက်တင်ဘာလ10ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မူကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညဘက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသမှာပါအီဂျစ်နိုင်ငံကဆနပြပွဲတွေအတွင်ပါဝင်ခဲ့တဲ့ထင်ရှားတဲ့လူပေါင်း85ဦးကိုအီဂျစ်အာဏာပိုင်တွေကတည်တံ့ပေးလိုက်ပါတယ်။အီရန်နိုင်ငံခိုယာမျိုးကဒီခဒုက္ခသည်ခန်းနဲ့ခပါတီဌာနချုပ်ကိုအီရန်ကတိုက်ခိုက်တာကြောင့်လူ70ဦးသေဆုံးသွားပါတယ်။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆရာမကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချီပြီးထွက်ပြေးသွားရတဲ့ရိုဟင်ညာတွေအရေးနဲ့ပတ်သက်ပြီး ICC ရာဇဝတ်ခုံရုံးအနေနဲ့စုံစမ်းဖို့တရားသူကြီးရဲ့ဆုံးဖြတ်ချက်အပေါ်မှာမြမအရေးအကဲခတ်တွေရဲ့အမြင်ဘယ်လိုရှိပါသလဲ။
အဲ့တော့ဒီ ICC ကိစ္စကတော့တငုံငွေနဲ့ဖြစ်နေတာကြာပြီပေါ့လေ။အဲ့တော့ကျွန်တော်အမြင်ကတော့ဖြစ်ရင်ကိုယ့်ဘက်ကနေအလုံးနဲ့သက်တည်ပြဖို့
ကိုဖီယာနန်ကော်မရှင်ကဥယျာဉ်တွင်မှာရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့ရိုက်တာသတင်းတော်နှစ်ဦးကိုထောင်နဲ့ချမှတ်လိုက်တဲ့အပေါ်သုံးသပ်တင်ပြထားတဲ့သတင်းတော်မှတ်စုအစီအစဉ်နဲ့အတူဒီတလိဆန်မွေးမြူရေးအစာထုတ်လုပ်မှုတွေအကြောင်းတင်ပြထားတဲ့မြမတခွင်အစီအစဉ်နောက်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲဒီလိုက်အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အီဂျစ်နိုင်ငံမှာ2013ခုနှစ်ကမွတ်စလင်ညီကိုရမျိုးအဖွဲ့ကိုထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေအတွင်ပါဝင်ခဲ့တဲ့ထင်ရှားတဲ့အစ္စလာမ်ခေါင်းဆောင်တွေအပါအဝင်လူပေါင်း85ဦးကိုအာဏာပိုင်တွေကတည်တံ့ပေးလိုက်တယ်လို့ဒီကနေ့အီဂျစ်တရားရေးဌာနကအမည်မဖော်လိုတဲ့သတင်းရက်ကွက်ကိုကိုကိုကပြီးရိုက်တာသတင်းဌာနကပေါ်ပြပါတယ်။အဲ့ဒီဆန္ဒပြပွဲတွေအတွင်ဒီဆန္ဒပြသူအရာနဲ့ချီးပြီးတော့တည်ဆုံခဲ့တာပါ။မွတ်စလင်ညီကိုရမျိုးအဖွဲ့ကဘာသာရေးခေါင်းဆောင်မိုဟာမက်ဘာဒီကိုလည်းထောင်ဒဏ်သက်သက်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဂျိုးပေကွတ်မြစ်ခံရမဲ့သူတွေထဲမှာတော့ဒီကောင်းဆောင်นี่ဖြစ်ကြတဲ့ SML Iran Mohammed Beltagi နဲ့ထင်ရှားတဲ့ဘာသာရေးကောင်းဆောင်တဦးဖြစ်သူ Safwat Hegazi လည်းပါဝင်တယ်လို့ဆိုပါရယ်
။အီရန်နိုင်ငံဘာသာမျိုးကရပ်ပေါင်းအတော်ကြောင်ဆန္ဒပြမှုကြောင်လူပေါင်း100ဦးထက်မနည်းသေဆုံးခဲ့ရတဲ့မတိမကျိန်ဖြစ်နေတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့ Iraq လွတ်တော်ကဒီကနေ့အရေးပေါ်အစည်းအဝေးတရခေါ်ယူချင်ပါပါရယ်။ဆန္ဒပြသူတွေကအစိုးရရဲ့ညံ့ဖြစ်နေပြည်သူဝန်ဆောင်မှုလုပ်ငန်းတွေအလုပ်လက်မဲ့ဖြစ်ရတာတွေနဲ့အကျင့်ပြချဆမှုတွေနဲ့ပတ်သက်လို့ဆန့်ကျင်ဆန္ဒပြတာပါ။ဘာသာမျိုးကမတန့်ရှင်တဲ့ရေကိုတောက်တုံးမိတဲ့လူပေါင်း3000ထက်မနည်းစီးအောင်တင်လိုက်ရတာကြောင့်အခုလိုဆန့်ကျင်ဆန္ဒပြမှုတွေဖြစ်ပွားခဲ့ရတာလို့ပြည်ထောင်စုသတင်းအေဂျင်စီ AFP ကပြောပါရယ်။ဤရက်ပြည်ထရေးဝန်ကြီးကဘာသာမျိုးမှာညမထွက်ရအမိန်ထုတ်ပြန်လိုက်ပါတယ်။ဒီကနေ့မနေ့အစောပိုင်းမှာကချူးရှာဒုံကြီး၃စင်းဘာသာလိပ်စိတ်အနည်းကိုကြောက်ပောက်ခွဲခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူတော့မရှိဘူးလို့လိပ်စိတ်တာဝန်ရှိသူတွေကပြောပါရယ်။တက်ခတ်မှုရဲ့လက်သေးဖြစ်ဘူးကမှထုတ်ပြောတာမရှိသေးပါဘူး။တက်ခတ်မှုဖြစ်ပွားခဲ့ပေမဲ့လည်းလင်းခီးစင်တွေကတော့ဆက်လက်ပြည်ဆွဲနေပါရယ်။ဘာသာမျိုးကအီရန်ကောင်စီဝန်ယုံကိုလည်းဆန္ဒပြသူတွေတရက်ကျန်းဝင်ရောက်ပြီးတော့မီတင်ရှုခဲ့ကြသလိုအီရန်ထက်သွာအီရတ်ကိုလွတ်လပ်ခွင့်ပေးဆိုပြီးတော့လည်းကြွေးကြော်ခဲ့တာပါ။တရမလုံငန်းတွေကိုပြင်မှတ်ထားပြီးတော့နောက်ရှိတဲ့ဒီလိုရဟာလက်ခံနိုင်စရာမရှိပဲအီရတ်ရဲ့အကျိုးစီးပွားကိုပျက်စီးစေတယ်လို့အီရတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါရယ်
။အီရတ်နိုင်ငံခိုယာမျိုးကအီရန်တိုက်ခိုက်ကာဒစ္စတန်ဒီမိုကရက်တစ်ပါတီ KDP ဌာနချုပ်နဲ့ဒုက္ခသည်စကန်တစ်ခုကိုအီရန်လေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်လူ70ဦးသေဆုံးသွားတယ်လို့ KDP ရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုကြောင့်လူပေါင်း30ကျော်ဒဏ်ရာရခဲ့ပြီးအဲ့ဒီထဲမှာအတွင်းမှုချုပ်မူစတာဖာမော်လော်ဒီနဲ့ပါတီခေါင်းဆောင်တဦးဖြစ်သူခါလစ်အဇီဇီတို့လည်းပါဝင်ပါတယ်။တည်ဆုံသူနဲ့ဒဏ်ရာရသူတွေစီရင်ကိုတိုက်ခိုက်မှုဖြစ်ပွားရာမြို့ကဆေးရုံအကြီးအကဲကာမန်အဘတ်ကလည်းအတီးပြပြောကြတယ်လို့ပြည်သူ့ဌာနကပြောပါတယ်။ KDP ကိုအီရန်ကအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ထားပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တော့သိရှိကြောင်းအီရန်ဘက်ကတစုံတရာတုတ်ပြပြောကြားထားတာမျိုးမရှိသေးပါဘူး။အနည်း20ကြာအပြစ်ခတ်ရစဲထားရကနေဒီအီရတ်မြောက်ပိုင်းကနေအီရန်နိုင်ငံဘက်ကို KDP တွေကတိုက်ခိုက်ခဲ့တာကြောင့်အီရန်ကလည်းအခုလိုလက်တုံ့ပြန်တာပါ။ KDP ခေါင်းဆောင်တချို့ကတော့အီရန်ကအလုံးကြံတက်ဖြတ်ခဲ့ဘူးလို့ဆိုတော့ဒီအီရန်နယ်စပ်တစ်လျှောက်မှာရှိတဲ့ KDP စကန်တွေကိုလည်းအီရန်ကမကြာခဏတိုက်ခိုက်ခဲ့ပါတယ်။အီရန်နိုင်ငံမှာလူဦးရေတန်း80ရဲ့10ရာခိုင်နှုန်းဟာခတ်တွေဖြစ်ပြီးတော့ဒီ KDP ဟာခတ်တွေရဲ့တပ်တန်းအရှိကြဆုံးပါတီလည်းဖြစ်ပါတယ်ခင်ဗျာ
။ Syria နိုင်ငံ Idlib ပြည်နယ်တွင် Syria အစိုးရတပ်ဖွဲ့တွေကအကြီးအကျယ်ထိုးစစ်ဆင်လာမယ်ဆိုရင်လူအများများထိခိုက်သေးဆုံးနိုင်ကြောင်း Syria ဆိုင်ရာကုလအထူးကိုယ်စားလှယ်ကမနေတောက်ကြနေမှာသတိပေးပါရယ်။ Idlib မှာတိုက်ပွဲတွေဖြစ်ပွားလာမယ်ဆိုရင်အလွန်ဆိုးဝါးပြီးတော့သွေးချောင်းစီလိမ့်မယ်လို့ Stefan de Mistura ကကုလအလုံးချုပ်ရေးကောင်စီအဖွဲ့ဝင်တွေကိုဗီဒီယိုဖုန်းနဲ့ပြောဆို ိုပြီးတိတိုက်ပွဲတွေအတွင်းအယက်သားတွေဟာအထူးဒုက္ခရောက်ကြမဲ့သူတွေလို့လည်းဆိုပါရယ်အီလစ်မှာလူပေါင်း3000နီးပါးနေထိုင်ပြီးအဲ့ဒီထက်ကတစ်ပွဲလောက်ကစစ်ပွဲတွေဖြစ်ခဲ့တဲ့အလက်ပိုလက်တကီယာနဲ့ဟာမားပြည်နယ်တွေကထွက်ပြေးသိမ်းရှောင်လာကြသူတွေပါဒါအပြင်အီလစ်မှာတပ်ခရီးသမား 15,000 လောက်ရှိတယ်လို့လည်းကုလသမဂ္ဂကခန့်မှန်းချပါရယ်ဒီအတော့အတွင်းတူရကီကလည်းသဘုံလို့ရဲ့အမခန်းနဲ့မြေအီလစ်ပြည်နယ်မှာတိုက်ပွဲတွေဖြစ်လာမယ်ဆိုရင်အထူးခိုက်များနဲ့ကြောင်းသတိပေးထားပါရယ်အီရန်ကကမက္ခရာပြုလုပ်တဲ့စီးရီးယားအရေးဆွေးနွေးပွဲမှာတက်ရောက်လာတဲ့တူရကီသမ္မတရစစ်တိုင်းအာရဝန်ကမနေ့ကပဲအဲ့ဒီလိုပြောလိုက်တာပါဒီအစည်းအဝေးကိုတက်ရောက်လာတဲ့ရုရှားသမ္မတအီရန်သမ္မတနဲ့ပူရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအာရဝန်ကအခုလိုပြောလိုက်တာလည်းဖြစ်ပါတယ်ရုရှားလေကြောင်းနဲ့ရေကြောင်းတပ်ဖွဲ့တွေကအကူအညီပေးထားတဲ့စီးရီးယားအစိုးရတပ်ဖွဲ့တွေဟာအီလစ်ကိုတိုက်ခိုက်နေတာပါအီရန်မြို့တော်တီဟီရန်မှာကျင်းပတဲ့ထိပ်တီးဆွေးနွေးပွဲကနေစစ်ပွဲကြီးအသွင်ပြောင်းမသွားအောင်ရှောင်ရှားရေးနောက်ဆုံးအနေနဲ့ကြိုပမ်းနေကြတာပါရုရှားအပါအဝင်အီရန်သမ္မတဟာဆန်ရူဟာနီကတော့စီးရီးယားငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်အစိုးရတပ်တွေဟာအီလစ်ကအကြမ်းဖက်သမားတွေကိုမရှောင်သာမလွဲတာတုတ်တင်ရလိမ့်မယ်လို့ပြောပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
စနေညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါရခင်ဗျာအမေရိကန်နဲ့တရုတ်ကြားကုန်သွယ်ကုန်ရေးအပြန်အလှန်တိုးစီးကြနေတဲ့အချိန်ဒီအောက်မှာပဲဩဂုတ်လအတွင်းအမေရိကန်နဲ့တရုတ်ကုန်သွယ်ရေးမှာတရုတ်ဘက်က37ဘီလီယံဒေါ်လာအထိကုန်သွယ်ရေးပုံငွေပြခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သွင်းကုန်ဒေါ်လာ268ဘီလီယံဘူးပေါ်နောက်ထပ်သွင်းကုန်ကိုတိုးကောက်မယ်လို့ချင်းချောက်လိုက်ပြီးတော့နိုင်ယူပိုင်းအတွင်းမှာပဲဒီအခုလိုမျိုးဒီပုံငွေပြတဲ့သတင်းထွက်ပေါ်လာတာပါတရုတ်သွင်းကုန်ဒေါ်လာ50ဘီလီယံပမာဏအပေါ်အမေရိကန်ကအခွန်တိုးကောက်ထားပြီးတဲ့နောက်ထပ်လဲသွင်းကုန်ဒေါ်လာ200ဘီလီယံပမာဏအပေါ်တိုးကောက်အောင်မယ်လို့ထရမ့်ကပြောထားတာပါဒီမြောက်ဒါကိုတာပြည်နယ်ဖာဂိုမြို့ကိုသွားနေတော့တိတ်အချိန်မဆိုင်ပဲဒီနောက်ထပ်သွင်းကုန်ဒေါ်လာ268ဘီလီယံပမာဏအပေါ်အခွန်တိုးကောက်ခြင်းကောက်သွားမှာဖြစ်တယ်လို့ထရမ့်ကသတင်းတောက်တီကိုမနေ့ကလည်းထပ်ပြောခဲ့ပါတယ်သမရရဲ့စီးပွားရေးအကြံပေးလယ်ရီခတ်လိုကတော့သွင်းကုန်ကွန်တိုးကောက်မှာနဲ့ပတ်သက်လို့လူရုရဲ့သဘောထားအမြင်တွေကိုလည်းထည့်သွင်းသုံးသပ်မှာဖြစ်ကြောင်းတောက်ကြနေကပြောပါရယ်အမေရိကန်ကုန်သွယ်ရေးဌာနအရာရှိတွေကလည်းအခုလိုကုန်သွယ်ကွန်တိုးကောက်မှာနဲ့ပတ်သက်လို့တပတ်အတွင်းအကြံပြုချက်6000လောက်ရရှိထားတာပါတရုတ်အနေနဲ့အမေရိကန်နဲ့ကုန်သွယ်ရမှာလိုက်လဲလျော်လျော်ဆက်ဆံလာစေဖို့တရုတ်နိုင်ငံပေါ်အခုလိုသွင်းကုန်ကွန်တိုးစီးကြတာဖြစ်ကြောင်းထရမ့်အစိုးရအဖွဲ့ကအကြောင်းပြထားပါရယ်တရုတ်နိုင်ငံအနေနဲ့စိုက်ဘာခိုးယူမှုပါဝင်အမေရိကန်ရဲ့ညာနာဆိုင်ရာနည်းပညာပိုင်းနဲ့ပတ်သက်လို့အကောက်အွယ်ပေးဖို့လဲအမေရိကန်ဘက်ကတောင်းဆိုထားသလိုတရုတ်ဈေးကွက်ကိုအမေရိကန်အနေနဲ့ပိုးပြီးတော့ထိုးပေါက်ခွင့်နဲ့ကုန်သွယ်မှုကနေပုံငွေပြမှုကိုလည်းရှော့ချဖို့ထရမ့်အစိုးရကတောင်းဆိုထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှရွှေပြောင်းအခြေချနေထိုင်သူတွေအနေနဲ့အချမ်းဖက်ရာဇဝတ်ပြစ်မှုတွေကျူးလွန်မဲ့ဆိုရင်ပြည်ထောင်စုအစိုးရအနေနဲ့သူတို့ကိုနှစ်ရရင်းနိုင်ငံတွေကိုအလွယ်တကူပြန်ပို့နိုင်မဲ့ဥပဒေတရက်ကိုအောက်လွှတ်တော်ကမနေ့ကအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။ဒီနှစ်အတွင်းတရားရုံးချုပ်ကအတည်ပြုပေးခဲ့တဲ့ဥပဒေဟာတိတ်ပြီးတော့တိတိကျကျမရှိတာကြောင့်အခုအတည်ပြုပြဋ္ဌာန်းလိုက်တဲ့ဥပဒေမှာအချမ်းဖက်ရာဇဝတ်ပြစ်မှုဆိုတာနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းဖော်ပြလိုက်တာပါ။အရင်ဥပဒေတုန်းကတော့နိုင်ငံသားမဖြစ်သေးတဲ့ရာဇဝတ်မှုကျူးလွန်သူတွေလို့ဆိုထားပြီးအခုဥပဒေအတင်မှာတော့လူသတ်မှုကိုထိလက်ရောက်တိုက်ခတ်မှုလိမ်မိုင်းဆိုင်ရာကျူးလွန်မှုလူရက်မှုနဲ့လက်နက်ကိုင်ဆောင်မှုစာရီအပါအဝင်နောက်ထပ်ရာဇဝတ်မှုအမျိုးအစားတရားစင်လောက်ကိုကျူးလွန်မယ်ဆိုရင်နေရရင်နိုင်ငံတွေကိုပြန်ပို့သွားမှာပါ Republican Party ရဲ့မူဝါဒတွေအတိုင်း Republican တွေကြီးဆိုတဲ့အောက်လွှတ်တော်ကနေအခုလိုဥပဒေမျိုးပြဋ္ဌာန်းလိုက်တာပါဒီဥပဒေကို Democrat 29ဦးကထောက်ခံမဲ့ပေးပြီး Republican 4ဦးကတော့ကန့်ကွက်မဲ့ပေးခဲ့ပါတယ်အောက်လွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်မှာပဲသမ္မတ Donald Trump ကစိတ်မနှံ့တဲ့ Democrat တွေဟာဆန့်ကျင်တဲ့ရာဇဝတ်မှုကျူးလွန်သူတွေကိုပြန်ပို့နိုင်တဲ့ဥပဒေအောက်လွှတ်တော် Republican တွေကအတည်ပြုလိုက်ပါပြီလက်မှတ်ထိုးဖို့သူစီအမြန်ရောက်ဖို့လိုတယ်လို့ Twitter မှာမနေ့ကရေးသားခဲ့ပါတယ် Democrat အများစုကတော့လွန်ခဲ့တဲ့တစ်ပတ်ကမှအားလုံးသိရှိအောင်ထုတ်ပြန်ခဲ့တဲ့ဥပဒေမူကြမ်းနဲ့ပတ်သက်လို့ကျားနာစီစီပေါ်တယ်မလို့ပဲမဲခွဲကြမယ်ပေါ်ကန့်ကွက်ခဲ့ပါတယ်
2016သမ္မတရွေးကောက်ပွဲကာလအတွင်းဒေါ်နယ်ထရမ့်မဲဆွယ်စည်းရုံးရေးအဖွဲ့အကြံပေး George Papadopoulos ကိုတောက်ကြနေကထောင်နဲ့ဆယ်လေးရဲ့ချမှတ်လိုက်ပါတယ်ဒီရွေးကောက်ပွဲမှာရုရှားတွေဂျာဝင်နောက်ဆက်ခဲ့တဲ့ဆိုတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေအတွင်းသူ့ပေါ်စစ်ဆေးခဲ့ပြီးနောက်နိုင်ငံအကျိုးစီးပွားတဲ့သူ့ရဲ့ကိုကြိုးကိုရှေ့တန်းတင်ခဲ့တာကြောင့်လို့တရားသူကြီးကပြောပါတယ်ဒီပြစ်ဒဏ်ဟာအစိုးရအဖွဲ့ကမျှော်လင့်ထားတဲ့အမြင့်ဆုံးပြစ်ဒဏ်6လထက်အဆမတန်နည်းပါးခဲ့ပေမဲ့ Papadopoulos ရဲ့သူ့ရှင်တွေကတောင်းဆိုထားတဲ့ပြစ်ဒဏ်ထက်တော့ပိုပါတယ် Papadopoulos ရဲ့ရှင်တွေ Thomas Bringer ရော ဒီပြည်တဲ့ဟာမျှတပါတယ်လို့ပြောပါတယ်ဒီတော့တွင်သမရယာဒူးကနေအနားယူသွားခြင်းကလေးကခက်ရှိုရှိုနေထိုင်ခဲ့တဲ့ American သမရဟောင်းဘရက်အိုဘားမားကဒီ American Democracy စနစ်ဟာလာမယ့်ဂျာပြည့်ရွေးကောက်ပွဲအပေါ်မှာမူတည်နေတဲ့အတွက်မဲပေးကြဖို့လူမယ်ဆိုပြီးပြောလိုက်ပါတယ်လက်တလောသတင်းကောင်းစင်တွေကိုကြည့်လိုက်ရုံနဲ့အခုချိန်ဟာတခြားကာလတွေနဲ့မတူဘူးဆိုတာသိနိုင်တယ်လို့ကိုနဲ့မဆိုင်တယ်လို့ဘေးဖက်ထွက်ထိုင်နေကြမယ်ဆိုရင်ဖြစ်လာမယ့်အနေရကအတော်ကြီးလိမ့်မယ်လို့ Illinois တက္ကသိုလ်ကျောင်းသူကျောင်းသားတွေကိုပြောဆိုသွားပါတယ်။အစိုးရတာဝန်ယူထားချိန်မှာတမာရီရှိရှိနဲ့ပြည်သူအကျိုးပြုလုပ်ငန်းတွေကိုပွင့်လင်းမြင်သာစွာဆန်းဆန်းတမန်လုပ်ကံကြသူတွေကို Illinois တက္ကသိုလ်ကချီးမြှင့်ပေးရတဲ့ Ethics in Government ဆုကိုလက်ခံရယူချိန်မှာတမရဟောင်းဥပမာကအဲ့လိုပြောဆိုသွားတာပါခင်ဗျာ။
ကြည့်ခဲ့တဲ့ရပ်ပိုင်းကပဲအင်အားပြင်းကလင်းလုတ်သွားတဲ့ဂျပန်နိုင်ငံမြောက်ပိုင်းကဟိုကိုဒိုကျွန်းမကြီးမှာရှင်းလင်းရင်းနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေဒီကနေ့ဆက်ပြီးတော့လုပ်ကိုင်နေပါတယ်။ကြာတာပြင်းနေကပြင်းအား6သမခွန်အစင်ကလင်းလုတ်ခဲတာမှာအတော်ထိခိုက်ပျက်စီးသွားတဲ့ဆပ်ပိုရိုမြို့ထဲကလမ်းတွေကားတွေအဆောက်အုံတွေပေါ်မှာရှင်တွေတင်နေပါသေးတယ်။မြို့ရဲ့တချို့အပိုင်းတွေမှာစိုးစိုးဝါထိခိုက်ပျက်စီးခဲ့ရပြီးအိမ်တွေလမ်းတွေနဲ့ပျို့ကျပျက်စီးခဲ့တယ်လို့တချို့လည်းမြေအောင်ရောက်သွားခဲ့တာပါ။လူပေါင်း5000ခွဲလောက်နေထိုင်တဲ့ကျွန်းမကအင်ချီတပွဲလောက်ကိုတော့မီးပြန်ပေးနိုင်ပါပြီ။တောက်ကြနေသည့်အတီးပြူထားတဲ့ဆင်းအရာငလင်ကြောင့်တေဆုံးသူပေါင်း35ထက်မနည်းရှိသွားပြီဖြစ်ပြီးငှားဥကတော့တိတ်ဆုံးသူစင်းထဲမှာပါသေးဘူးလို့ဂျပန်အစိုးရပိုင် NHK သတင်းကဖော်ပြပါဗ
ျ။စနေညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူအဆသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ့်ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီး ICC နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့စုံစမ်းစစ်ဆေးဖို့စီရင်ပိုင်ခွင့်ရှိကြောင်း ICC တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်မှုပြည်သူကရွေးချယ်လိုက်တဲ့အရသာအစိုးရလက်ထက်တိုင်းပြည်ရဲ့ပုံရိပ်ကိုကျဆင်းစေတယ်လို့နိုင်ငံရေးကဲခတ်တွေကသုံးသပ်ပါတယ်။အစိုးရအနေနဲ့ညှင်းချက်ထုတ်နေမဲ့အစားအပြုသဘောဆောင်တဲ့ပူပေါင်းဆောင်ရွက်မှုတွေပိုတိုလှုပ်ဆောင်တဲ့နဲ့ဆိုပြီးအကြံပြုပါတဲ့အသေးစိတ်ဆက်ပြီးပြောပြပေးပါမယ်။ရခိုင်မြောက်ပိုင်းအရေးအခုလိုမြန်မာနိုင်ငံပေါ် ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေစစ်ဆေးဖို့ဆုံးဖြတ်ချက်ချလိုက်တာကတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဖော်ဆောင်မှုပြည်သူကရွေးချယ်လိုက်တဲ့အရသာအစိုးရလက်ထက်တိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်စေသလိုနိုင်ငံခေါင်းဆောင်တွေရဲ့ပြပခီးစင်တွေအတွက်လည်းအခက်အခဲဖြစ်လာစေမယ်လို့နိုင်ငံရေးလှိလာအကဲခတ်နေတဲ့သတင်းစာဆရာဦးစီသူအောင်မြင့်ကသုံးသပ်ပါတယ
်။ ICC ကတော့အခုလောဆယ်ဒီအကျိုးကိုလုပ်မှာခုံရုံးတယ်လို့ရတယ်ဆိုပြီးတော့ဖြစ်သွားပြီပေါ့နော်။ဖြစ်သွားပြီဆိုတော့အဲ့တခုကတော့ဟိုတိုင်းပြည်တော့မကောင်းဘူးပေါ့တိုင်းပြည်တော့မကောင်းဘူးအဲ့ဒီမှာဟိုပါတဲ့တပ်မတော်ကောင်းဆောင်တွေပါဒီအတွက်လည်းမကောင်းဘူးဆိုတော့အတိုင်းပြည်ပုံရိပ်ကျတာပေါ့အဖြစ်ပြီးတော့ဒါကတော့ဒီမှာဟိုတားဆီးလို့မရဘူးလေအစိုးရအနေနဲ့ကလည်းဒီဥစ္စာနဲ့ပတ်သက်လို့ဟိုသူ့အနေနဲ့လက်မခံဘူးပါညာဖယ်ချတယ်ဆိုပေမဲ့လည်းသူဖယ်ချတယ်ဆိုပေမဲ့ဟိုကတစ်ဖက်ကသူတို့ဖာသာပြောလို့တာလေဆိုတော့ဒီပုံရိပ်မကောင်းတဲ့ကိစ္စကိုဘယ်လိုလုပ်ရင်ကောင်းမလဲဆိုတာသိချပြန်ပြီးတော့ပြင်ဆင်ဖို့လိုတယ်အဲ့ဒါတစ်ချက်နောက်တစ်ချက်ကမြန်မာနိုင်ငံကဒီ ICC အခွင့်အရေးနိုင်ငံမဟုတ်တဲ့အခါကျတော့ဒီဥစ္စာတရားခွင်တဲကိုတော့ရောက်သွားမှာတော့မဟုတ်ဘူး။ဒါပေမဲ့ခုနကတော့လို့ ICC မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကိုသွားပို့ကြတဲ့အခါကျလို့ရှိရင်ဒါအခက်အခဲကိုဖြစ်သွားနိုင်ပြီ။ဒါအမှားယွင်းနေရှိလဲပြန်သုံးသပ်ပြီးတော့မှမမှန်ကန်ကန်ကောင်းမွန် policy အစ်စ်တွေနဲ့ပြေချပြန်လို့ဆင်တယ်လို့ထင်ပါတယ်။ဒါအများကြီးသင်္ကန်းကြယူရမယ့်ကိစ္စပါပဲ။
အစိုးရအနေနဲ့အခုလိုညှင်းချက်ထုတ်နေမဲ့အစားရခိုင်ပြည်နယ်ရေးဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အလုံးနဲ့တက်သေးပြဖို့လိုတယ်လို့ဆုံးရှုံးနေတာခဲရသူတွေအတွက်တရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့လိုတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်ကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကလည်းအကြံပြုပါတယ
်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်၍တရားစီရင်ခွင့်ရှိတယ်ဆိုတော့ဟိုတရားရေးဆိုင်ရာစီရင်ချက်တခုထားတာပဲဖြစ်တယ်လေအဲ့တော့ဒီ ICC ကိစ္စတော့တငွေငွေနဲ့ဖြစ်နေတာကြာပြီပေါ့လေအဲ့တော့ကျွန်တော်အမြင်ကတော့ဖြစ်ရင်ကိုယ့်ဘက်ကနေအလုံးနဲ့တက်တည်ပြဖို့လိုအပ်ပါလေဥပမာဆိုလို့ရှိရင်ကျွန်တော်တို့ရခိုင်ပြည်နယ်မှာနှစ်ဖက်လူအဖွဲ့အစည်းကိုနော်တစ်ဖက်ကလာတဲ့လူတွေကိုပြန်လက်ခံပါမယ်လို့အဆိုင်မှမှပြောနေတဲ့အခါမှာရောက်ရှိလာတဲ့လူတွေနဲ့ဥပမာရှိနေသေးတဲ့ဟိုလူတွေနဲ့နောက်ပြီးတော့ဟိုနောက်တစ်ဖက်လူအဖွဲ့အစည်းနဲ့သဟာဇာတာဖြစ်ရေးဆိုတာဒါအင်တာအရေးကြီးပါလေ။အဲ့တော့အဲ့ဒီ90ကိုတေချာစိတ်ပါဝင်သားစွာနဲ့စတင်လုပ်ဖို့လိုအပ်နေမယ်လို့ထင်ပါလေ
။ရခိုင်မြောက်ပိုင်းမှာနိုင်ငံတကာနဲ့ကုလသမဂ္ဂကရိုဟင်ဂျာလို့တုံ့တုံပြီးမြန်မာအစိုးရကမွတ်စလင်ဒုက္ခသည်တွေလို့ခေါ်ဝေါ်တဲ့ဒုက္ခသည်တွေအပေါ်မှာလူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်ပေါ်ကိုတော့ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ယုံကြည်မှုတွေရအောင်ဒီစုံစမ်းစစ်ဆေးမှုတွေကိုပွင့်လင်းမြေသားမှုရှိစွာချပြဖို့လိုအပ်တယ်လို့နိုင်ငံတကာအတိုင်းဝိုင်းနဲ့လည်းဒီထက်ပိုပြီးအပြုသဘောဆောင်တဲ့ပူးပေါင်းမှုတွေနဲ့လက်တွဲဆောင်ရွက်ဖို့လိုတယ်လို့မြမရေးကဲခတ်ဒေါက်တာရံမျိုးသိန်းကအကြံပြုပါတယ်
ဒီအစိုးရလွှတ်တော်နဲ့တက်မတော်အနေနဲ့ပေါ့လေဒီနိုင်ငံတကာရဲ့ဒီလူလားချက်တွေတော့နိုင်ငံတကာရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတော့ပုံမှန်လေးလေးညှိနှိုင်းဆွေးနွေးပြီးတော့ပူးပေါင်းဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်တယ်။အဲဆိုလိုချင်တဲ့သဘောကတော့နိုင်ငံတကာရဲ့အဖွဲ့အစည်းတွေကတိုက်ရိုက်စုံစမ်းစစ်ဆေးတဲ့အဖွဲ့တွေဝင်လာမျိုးမဟုတ်ရင်တောင်မှဒါလက်ရှိမြန်မာနိုင်ငံကလုံနေတဲ့ဟလာနောက်ပြီးတော့မြန်မာနိုင်ငံအစိုးရကကမခရပြုတ်ပြီးတော့ဆောင်ရွက်နေတဲ့ဒီစုံစမ်းစစ်ဆေးမှုတွေမှာတော့နိုင်ငံတကာအတိုင်းဝိုင်းရဲ့ပါဝင်နိုင်မှုကိုတော့ဖွင့်ပေးနိုင်ဖို့အတိုင်းအတာတစ်ခုထိလိုအပ်မယ်လို့မြင်တယ်။ဟလာရခိုင်ရေးပါဝင်ပေါ့လေမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝိုင်းရဲ့ယုံကြည်မှုဟာလည်းပဲအင်မတန်မှအရေးကြီးတယ်လို့အဲ့ဒီလိုသုံးသပ်ပါတယ်။
မြန်မာနိုင်ငံဟာကိုယ်နေမြေတဲကဘလူရဇဝဲမှုမျိုးလူခွေချိုးဖောက်မှုမျိုးကိုမဆိုစုံစမ်းစစ်ဆေးဖို့လှုပ်ချေစိတ်ရောလုံနိုင်စွမ်းမှရှိတယ်ဆိုပြီးမြန်မာအစိုးရကမနေ့ကထုတ်ပြန်ထားပါတယ်ဒါပေမဲ့လို့ရခိုင်ပြည်နယ်မြောက်ပိုင်းကိုအခုချိန်ထိတွားရောက်ကြည့်ရှုခွင့်မရသေးပဲအာဏာပိုင်တွေရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်နေရဆဲဖြစ်ကြောင်း UNHCR ရဲ့ပြောခွင့်ရကလည်းပြောဆိုထားပါတယ်ရှင်
အခုဆက်ပြီးတော့သတင်းတော်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်ဝင်နဲ့တရားစွဲဆိုခံထားရတဲ့ writer သတင်းတော်နှစ်ဦးကိုပြီးခဲ့တဲ့တနင်္လာနေ့တုန်းက1998နှစ်ကြီးပြစ်ဒဏ်ချမှတ်လိုက်တာကတော့မြန်မာဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲရေးကိုနောက်ပြန်လှည့်သွားစေတဲ့ဆုံးဖြတ်ချက်အဖြစ်ယူဆသလိုမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ရေးချိန်အကျဘက်ကိုရောက်လာပြီးဆိုပြီးထောက်ပြတာတွေလည်းရှိပါတယ်။ဒီအပြင်တရားရေးမှန်တိုင်းရဲ့တရားစီရင်ပိုင်းကိုလည်းမေးခွန်းတွေထုတ်နေကြပါတယ်။ဒီကြောင့်အသေးစိတ်ကိုတော့ဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်မှာမမေခတင်ပြပေးထားပါတယ
်ဒါကကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ကိုဒါကပြောင်ပြောင်လေးလေးချိုးပေါက်တာချိန်ဆောက်တာလို့ကျွန်တော်ပြောချင်တယ
်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကလေးကဖမ်းဆီးခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတောက်တွေဖြစ်ကြတဲ့ကိုအားလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုသူတို့ပေါ်တင်ထားတဲ့အစိုးရလှုပ်ဝက်ချက်များအဥပဒေပုံမှာ31ကားငယ်နဲ့ရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးကစက်တင်ဘာလ3ရက်နေ့တနင်္လာနေ့မှာထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဒီလိုကိုဝါလုံးတို့တည်င်းတော်နှုတ်ဦးကိုနိုင်ငံတော်လှုပ်ဝက်အဥပဒေနဲ့ထောင်ဒဏ်9နှစ်ချမှတ်လိုက်ပြီးတဲ့နောက်မြန်မာနိုင်ငံဟာတည်င်းအမောင်ခစ်စီကိုပြန်လည်ဥတီသွားပြီလို့တည်င်းမီဒီယာတွေကဝေဖန်ထောက်ပြလာတာတွေရှိပါတယ်။နိုင်ငံမှာကိုလိုနီခစ်ကရေးဆဲထားခဲ့တဲ့ကိုဝါလုံးတို့ကိုထောင်ချခဲ့တဲ့ဒီနိုင်ငံတော်လှုပ်ဝက်ချက်အဥပဒေကိုပြန်လည်သုံးသပ်ပြင်ဆင်ရမယ့်ဥပဒေတစ်ခုအဖြစ်သတင်းသမားတွေဘက်ကထောက်ပြလာကြပြီးပြည်သူလူထုရဲ့သတင်းရပိုင်ခွင့်ဥပဒေနဲ့သတင်းမီဒီယာဥပဒေတို့ကိုအမြန်ဆုံးပြင်ဆင်ပြဋ္ဌာန်းဖို့လိုအပ်နေပြီလို့ထောက်ပြလာတာတွေရှိပါတယ်
။တည်ဆဲဥပဒေနိုင်ငံတော်လှုပ်ဝက်ချက်1923နဲ့ပြဋ္ဌာန်းတဲ့တည်ဆဲဥပဒေကတကယ်ကိုကြီးမားတဲ့အတားအဆီးဖြစ်နေတယ်ဆိုတာပုံပြီးထင်ရှားလာတာပေါ့နော
်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံချုံရင်တပ်ဖွဲ့ဝင်တွေကရွာသား10ဦးတပ်ဖြတ်လိုက်ခဲ့မှုကိုတည်င်းလိုက်နေစဉ်ဖမ်းဆီးခံခဲ့ရတဲ့သူတို့ကိုတရားရုံးကထောင်ဒဏ်9နှစ်စီချမှတ်လိုက်တာကြောင့်ဒါဟာတည်င်းရယူခွင့်ကိုချိန်ချောက်တဲ့လုပ်ရဲလို့ကြဲကြဲလောင်လောင်ဝေဖန်မှုတွေရှိခဲ့ပါတယ်။ American တာမတ်ဂျီစကော့မာရှယ်ကရိုက်တာတည်င်းသမားတွေအပေါ်အခုလိုအပြစ်ပေးခဲ့တာနဲ့ပတ်သက်ပြီး
It's sad. I mean, I'm sad for Walon and Chosou and their families, of course.
Ko Walon ne Ko Chosou u do twet chano athu bae sei ma kaung phit mi bar de. Tu ro mi sa su twet ko din nya ma tadin lut lat khwin che ni pom pu tu twet la yi twet saung ywet ni de lu ri twet le sei ma kaung phit mi bar de. Me bo lu de me kun ta khu ka ro di phit sin ji chaung tia yi sa ne a paw myama pi tu ru ye yong chi mu po to la ma la yot twa ma la so da ba. Myama pi tu ru ga da ko a kae phyat cha ba lai me.
မြန်မာနိုင်ငံကြီးအတွက်ဒီမိုကရေစီတည်ဆောက်နေတဲ့ဖြစ်စဉ်တစ်ခုလုံးအတွက်ဆိုးရွားတဲ့နေ့တနေ့လို့ရိုက်တာသတင်းသမားတွေရဲ့ရှင်နေဥခင်မောင်စောကဆိုပါတယ်ဒီလိုစီရင်ချက်ချမှတ်လိုက်မှုဟာမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုတရားမျှတမှုတွေအတွက်မေးခွန်းထုတ်စရာတွေရှိလာခဲ့ပါတယ်
ဒီဘုရားအပြင်တော့တရားစီရင်မှန်တယ်ကြီးရတာနဲ့ကြီးနေတယ်ဆိုတာဒီနိုင်ငံတော်အကြီးအကဲတွေကိုယ်တိုင်ကလည်းပြောရတာဆိုအဲ့ဒီရဲ့ရဲခတ်မှုလည်းဖြစ်နိုင်ပါတယ်။နော်အဲ့ဒီရဲခတ်မှုအပေါ်မှာအဲ့ဒီရင်းနေတဲ့အပေါ်မှာပေါ့ဗျာမခိုင်မောမှာဖြစ်နေတဲ့အပေါ်မှာလွှမ်းမိုးတဲ့အင်အားစုတွေလည်းလွှမ်းမိုးလာတယ်ဖြစ်နိုင်ပါတယ်။လွှမ်းမိုးမှုတစုံတရာရှိကောင်းရှိနိုင်တယ်။ဒါပေမဲ့ကျွန်တော်ကတော့အဲ့လိုမဆွဆွဲနိုင်ဘူးပေါ့ဗျာ။ဘာကျွန်တော်မှအချက်လည်းမရှိဘူး။နော်ခင်ဗျားကျွန်တော်ပြောလိုက်ရင်အဲ့ဒီကောက်ချက်ဆွဲတိုင်းဆီကပြောမယ်။ဘယ်အချက်တုံးလို့ပြောလဲ။ကျွန်တော်မှဟုတ်ပါပြီဆရာမရှိသူတို့တရားသူကြီးကိုယ်တိုင်ကတော့တင်လိုက်တဲ့ခိုင်လုံတဲ့အချက်လက်တွေကိုစန့်ကျင်ပြီးတော့ဟိုပါသွားတယ်နော်သူရဲ့ကောက်ချက်ကိုဆွဲသွားတာကတော့ဒါထင်ရှားအဲ့ဒါကိုတော့ကျွန်တော်ပြောနိုင်တယ်ဘာလို့ဆိုခိုင်လုံတဲ့အချက်လက်တွေကျွန်တော်တင်တယ်ဆိုတာကျွန်တော်ပြောနိုင်တယ်အဲ့ဒီကောက်ချက်နဲ့သူလွဲပြီးဆရာချတယ်ဆိုတာပြောနိုင်တယ်
ိုက်တာသတင်းတောက်တွေအပြင်နိုင်ငံတကာဘက်ကပါရခိုင်မှာဖြစ်ခဲ့တဲ့အင်းတင်လူတက်မှုဖော်ထုတ်မှုကြောင့်အခုလိုအဖမ်းခံခဲ့ရတယ်လို့ဆိုထားပေမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုရိုင်းကသတင်းတောက်နှစ်ယောက်ဟာရခိုင်သတင်းရယူမှုကြောင့်ဖမ်းဆီးခံရခြင်းမဟုတ်ဘဲနိုင်ငံတော်လွှတ်ဝတ်ချက်အဥပဒေကိုချိုးဖောက်တဲ့အတွက်သာသူတို့အဖမ်းခံရတာဖြစ်တယ်လို့ပြီးခဲ့တဲ့ဇွန်လအတွင်းဂျပန် NHK သတင်းဌာနနဲ့တွေ့ဆုံချိန်မှာပြောကြားခဲ့ပူပါတယ်ရိုက်တာသတင်းတော်နှစ်ဦးကိုနိုင်ငံတော်လွှတ်ဝတ်ချက်အဥပဒေနဲ့ဆွဲချက်တင်ဖို့ဆုံးဖြတ်ခဲ့တဲ့ဇူလိုင်9ရက်နေ့မတိုင်ခင်ဒေါန်ဆန်းစုကြည်မှတ်ချက်ကြိုတင်ထွက်ပေါ်လာခဲ့တာကတရားရေးမှန်တိုင်းအပေါ်အစိုးရဘက်ကလွှမ်းမိုးမှုရှိမှာကိုစိုးရိမ်နေတဲ့အကြောင်းအဲ့ဒီတော့ကဥပဒေပညာရှင်တွေကဆိုခဲ့ပါသေးတယ်ဒီအမှုနဲ့ပတ်သက်လို့စီရင်ချက်ချတဲ့အခါသတင်းတော်တွေရဲ့ဖုံးထဲမှာတွေ့ရှိတဲ့ပေါ်ရဟမင်းကြီးခီးစဉ်လုံခြုံရေးအစီအမံစာရွက်အပါအဝင်လုံခြုံရေးအဆင့်တက်မှတ်ထားတဲ့စာရွက်စာတမ်းတွေစစ်ဆေးတွေ့ရှိခဲ့ရတဲ့အတွက်ဥပဒေနဲ့ညီစွန်းတာမှာထင်ရှားလို့အခုလိုအပြစ်ပေးတယ်လို့မြောက်ပိုင်းခရိုင်တရားသူကြီးဥယဲလွင်ကဆိုခဲ့ပါတယ်။သတင်းတော်နှစ်ဦးဟာမီဒီယာကျင်းဝင်းနဲ့သတင်းမီဒီယာဥပဒေတွေကိုပါလိုက်နာခြင်းမရှိကြောင်းတွေ့ရှိရတယ်လို့လည်းသူကဆိုခဲ့ပေမဲ့ဘယ်အချက်ကိုချိုးဖောက်တယ်လဲဆိုတာသူကပြောဆိုခဲ့ခြင်းမရှိပါဘူး။အမှုကိုစစ်ဆေးတဲ့အချိန်သတင်းတော်နှစ်ယောက်ကိုထောင်ချောက်ဆင်ဖမ်းဆီးခဲ့တယ်ဆိုပြီးတရလိုပြတပ်တည်ဒူရဲမှုမိုးရံတိုင်းထွက်ဆိုခဲ့ပေမဲ့တခြားတရလိုတပ်တည်22ဦးကတော့ဒီထွက်ဆိုချက်ကိုမထောက်ခံနိုင်တဲ့အတွက်ထဲသွင်းစဉ်းစားဖို့မသင့်ဘူးလို့တရားသူကြီးကဆုံးဖြတ်ခဲ့ပါတယ်ရိုက်တာသတင်းသမားတွေရဲ့ရှေ့နေတဦးဖြစ်တဲ့ကိုတန်းစောအောင်ကတော့အခုလိုစီရင်ချက်ချမှတ်လိုက်တာနဲ့ပတ်သက်လို့
တရားစာဆွဲလာတာဒီရက်တစ်ခွက်အစာဆွဲတယ်အဲ့တော့ထောင်ချောက်ဆင်ခြင်းမဆင်ခြင်းဆိုတော့ကျွန်တော်ပြောမယ်ရဲတပ်ဖွဲ့ကဖမ်းပြီးတဲ့ချိန်မှာတနအီအတွင်းမှာသမရယုံကိုဟိုအစာတရားစွဲခင်းမိတောင်းဖို့အစဉ်သင်းဖြစ်နေတယ်။နောက်သလင်းနိုင်အတွင်းအဲ့စာအော်တိုမက်တစ်နော်အလွယ်တကူပဲရောက်လာတယ်။နောက်တစ်ခါထူးထူးခြားဝါလုံးတို့ထွက်ဆိုချက်ထဲမှာထွက်ဆိုပြီးသားသူတို့ထောက်ချက်ရဲစခန်းကိုသွားတဲ့ချိန်မှာရဲစခန်းကဇပွဲပေါ်မှာဥပဒေစာအုပ်တွေ့တာအဲ့ထဲမှာဆိုတော့လည်းကျွန်တော်ဥပဒေဆိုတဲ့စာအုပ်ပါတယ်။အဲ့တော့အစိုးရကတည်းကဒီဥပဒေဒီပုံမှန်နဲ့နော်ဟိုထောင်ချလို့ရအောင်ဆိုပြီးတော့စီစဉ်ပြီးတော့ဖမ်းထားတာအဲ့တော့တရားရုံးကလည်းဒီဟာကိုပဲဟိုဒီပုံမှန်နဲ့ပဲစွဲချက်တင်တယ်ပြည်ခါဒီဟာနဲ့ပဲမညှိညှိအောင်တုံးတက်ပြီးတော့မိန့်ချတယ်ပေါ့ဒါပါပဲ
မြောက်ပိုင်းခရိုင်တရားရုံးကချမှတ်လိုက်တဲ့အမိန့်နဲ့ပတ်သက်ပြီးရပ်ပေါင်း60အတွင်းတိုင်းဒေသကြီးတရားလွှတ်တော်ထံအယူခံတင်သွင်းတော့ဖို့ရှေ့နေတွေကပြင်ဆင်နေပါတယ်တမီးငယ်လေးတွေရှိနေတဲ့ဖခင်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကတရားဥပဒေကိုချိုးဖောက်ခြင်းမရှိတဲ့အတွက်လွတ်ပေးဖို့သူတို့မိသားစုဝင်တွေကတောင်းဆိုထားပါတယ်။သူတို့တွေမတရားဖမ်းဆီးခံရတယ်လို့ယုံကြည်နေကြသူတွေရှိတယ်လို့သူတို့နှစ်ဦးကိုနိုင်ငံတော်တစ္ဆာဖောက်သူတွေတရှိုးတွေဆိုပြီးလူမှုကွန်ရက်ပေါ်မှာပုံဖော်ဝေဖန်နေတာတွေလည်းရှိနေခဲ့ပါတယ်။ပြည်တွင်းကသတင်းလွတ်လပ်ခွင့်ကာကွယ်ရေးလှုပ်ရှားနေကြသူတွေနဲ့လူအခွင့်ရေးတက်ကြွလှုပ်ရှားသူအချို့ကတော့ထောင်နံချမှတ်ခံထားရတဲ့ရိုက်တာသတင်းသမားနှစ်ယောက်ပြန်လည်လွတ်မြောက်ရေးအတွက်ဆက်လက်တောင်းဆိုလိုချင်ပါသေးတယ
်။နမေခါစီစဉ်တင်ဆက်ခဲ့တဲ့သတင်းနောက်မှတ်စုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြမတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။တိရစ္ဆာန်အစာကုန်ကျန်းဈေးမြင့်တဲ့အတွက်မွေးမြူရေးအစာထုတ်လုပ်မှုတွေထိခိုက်ရတယ်လို့အဲဒီကနေမွေးမြူရေးလုပ်ငန်းတွေကိုပါတက်ရောက်မှုတွေဖြစ်နေလို့ဒီကိစ္စကိုဖြေရှင်းဖို့လိုနေပြီလို့ပြောကြပါတယ်။ဒီပြောင်းဈေးကတက်တဲ့အတွက်ပြောင်းကိုအဓိကအသုံးပြုရတဲ့ပြည်တွင်းမွေးမြူရေးလုပ်ငန်းတွေထိခိုက်ရပြီးတော့မွေးမြူရေးအစာကုန်ကျန်းတွေလုံလုံလောက်လောက်ထုတ်လုပ်နိုင်မှုတခြားနည်းလမ်းတွေကိုလည်းအစိုးရအနေနဲ့ရှာဖွေဖန်တီးပေးထားဖို့လိုတယ်လို့ပြောပါတယ်။မြမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကမြမတခွင်အစီအစဉ်မှာတင်ဆက်ပေးထားပါတယ်။
2018ခုနှစ်တည်းမှာမွေးမြူရေးအစာစီနှုံတွေစံချိန်တင်မြင့်တက်လာတာကြောင့်စိုက်ပျိုးရေးနဲ့မွေးမြူရေးကဏ္ဍနှစ်ခုပူးပေါင်းဖြည့်ရှင်းမှုလိုအပ်နေပြီလို့စိုက်ပျိုးရေးနဲ့မွေးမြူရေးလုပ်ငန်းရှင်တွေကပြောဆိုနေကြပါတယ်။အခုချိန်မှာတော့အစာကုန်ကျန်းရှားပါးမှုတွေကြောင့်မြန်မာနိုင်ငံရေလုံငန်းမွေးမြူရေးအတွက်အစာတွေရဲ့80%ခန့်လောက်ကိုပြည်ပကနေတင်သွင်းနေရတာပါ။ဒါကြောင့်မွေးမြူရေးတောင်းသူတွေအနေနဲ့ထုတ်လုပ်မှုစည်းတွေမြင့်တက်နေပြီးအရှုံးတွေနဲ့အရင်ဆိုင်နေရတာဖြစ်ပါတယ်။2019တုန်းကတော့ပြောင်းတစ်ပိတ်တာကိုကျပ်350ကျော်ကနေအခုချိန်မှာ640ကျော်နဲ့ဇကွက်တဲ့အိတ်ကို1900ကျော်ထိစီးပေါက်နေတာဖြစ်ပါတယ်။ဒါကြောင့်လက်ရှိဖြစ်ပေါ်နေတဲ့တရုတ်နိုင်ငံဘက်ကအစာကုန်ကျန်းတွေကိုဘာကြောင့်ဈေးကောင်းပြည်ပွဲနေရတယ်လဲဆိုတာကိုတော့မြန်မာနိုင်ငံပြည်လုံငန်းအတင်ဥက္ကဋ္ဌဦးမင်းခိုင်ကအခုလိုပြောပြပါဗျ။
အဓိကပြောင်းဈေးနှုန်းတက်တာကတော့မြန်မာနိုင်ငံမှာရှိတဲ့ပြောင်းဈေးနှုန်းရဲ့ ဒီစပြီးတော့တက်မှတ်တာကဘော်ဒါထရိတ်ပေါ့ဘော်ဒါထရိတ်ကဒီနေ့ကဟိုကမ္ဘာပေါ်စတဲ့အလွန်မင်းတက်သွားတော့ဆိုတော့တရုတ်ကပြီးခဲ့တဲ့နှစ်နှစ်လောက်ကပေါ့ဒီမှာပြောင်းမှုဝယ်ဦးတော်တော်များများမှာသူတို့ရှင်မှာရှိတဲ့ဒီအရန်တင်းနံကိုတော်တွေနဲ့အကုန်ထုတ်သုံးနေပေါ့အခုနောက်ပိုင်းကျတော့ဘာဖြစ်လာလဲဆိုတော့သူတို့နိုင်ငံမှာကပြောင်းဆိုင်တဲ့တောင်သူကလည်းတွက်ချင်မကြိုက်ဘူးသူတို့တရုတ်နိုင်ငံမှာလည်းပြောင်းထုတ်လို့ရော့လာတယ်နောက်တစ်ခုကအခုလောလောလက်တလောအခြေအနေကဘာဖြစ်လဲဆိုရင် trade war လို့ပုံစံမျိုးဖြစ်နေတဲ့အခြေအနေမှာသူတို့ကဒီပြင်းအခြားနိုင်ငံတွေကနေဈာတော့ဆွဲကျူးမှာသူတို့ရဲ့အားတာချက်ကတနည်းအားဖြင့်အခြားနိုင်ငံဝယ်တရုတ်ကသူ့မှာရှိတဲ့နိုင်ငံငွေကဘာသုံးငွေ US ဒေါ်လာနဲ့ထုတ်ပေးရတယ်မြန်မာနိုင်ငံကနေဝယ်တဲ့အခါမှာ US ဒေါ်လာမဟုတ်ဘူးတရုတ်ငွေပမာငွေနဲ့အကြောင်းဝယ်လို့ရတာဒါကြောင့်မလို့ဟိုဒါအင်္ဂလိပ်ယူဆချက်ကတရုတ်ကဘူရာထရိတ်ကနေတော်တော်များများကိုပမာပြန်နေဆွဲယူတဲ့အတွက်ပုံစံတော့တောင်သူတွေအတွက်မြင်မြင်မှာရနေရပေါ့ဒီ total production က 50% လောက်က border trade ကနေတရုတ်ကိုသွားရတယ်တရုတ်ကဝယ်နေတဲ့၍တနည်းအားဖြင့်သူ့ရဲ့လိုအပ်ချက်ကြောင့်အလွန်အမင်း demand အများကြီးနဲ့ယူမယ်ဆိုရင်တော့ပြည်တွင်းမှာလည်းပြောင်းစင်းတော့ဆင့်မြင်နေမှာပဲပေါ့
ဒါကြောင့်ပြောင်းကိုအဓိကအသုံးပြုနေတဲ့ပြည်တွင်းမွေးမြူရေးအစားထုတ်လုပ်မှုမှာထိခိုက်လာတာကြောင့်နှစ်ဖက်ညှိနှိုင်းမှုတွေလည်းလှုပ်ဆောင်နေကြပါတယ်မြန်မာနိုင်ငံမှာပဲဘုတ်ချောက်အေက3000လောက်ကနေပဲဘုတ်တန်ချိန်16000ကျော်သာထွက်ရှိနေတာကြောင့်ပဲဘုတ်ဖက်ဂျုံဖွဲစတဲ့အစားထုတ်ကုန်ရည်တွေကိုလည်းဒီပါကနေတင်သွင်းနေရပါတယ်မြန်မာနိုင်ငံမွေးမြူရေးအဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ဒေါက်တာကျော်ထင်ကတော့အဲ့လိုအစာကုန်ရက်ဈေးမြင့်တက်မှုဖြစ်နေတဲ့အတွက်ကြည်ရင်းကအစာထုတ်လုပ်တဲ့သူတွေအနေနဲ့ကြိုတင်ပြင်ဆင်ထားဖို့လိုပြီးပြောင်းလဲတင်တာတွေကိုလည်းပြောင်းလဲရမှာဖြစ်တယ်လို့အခုလိုပြောပါတယ
်ဒါအစာဈေးကွက်ဆိုတော့ဒါပြောင်းလဲရှိနေမယ်ကြားတဲ့ကရှိမယ်တက်တဲ့ကရှိမယ်ပြီးရင်ထုတ်လုပ်တဲ့အချိန်မှာပေါ်မယ်ထုတ်လုပ်မှုဒါကာလကျော်သွားရင်ဈေးကြီးသွားမယ်ဒါကတော့ကျွန်တော်တို့ထုတ်လုပ်သူဘက်ကလည်းပြင်ဆင်ဖို့လိုလာမှာလေမပြောင်းထွက်တဲ့အစာထွက်တဲ့အချိန်ဆိုဒါဈေးပေါ်တာပဲဒါထုံးတယ်မယ်အဲကြိုတင်ပြီးတော့တူလောင်တဲ့စနစ်တွေဝယ်ယူတဲ့စနစ်တွေဒါတွေလုလာဖို့လိုတာပေါ့နောက်ပြီးတော့ဒီကိုယ့်ရဲ့လိုအပ်ချက်ရဒါတောင်သူနဲ့ contract ပေါ့အဲဒီလိုမျိုးဝယ်ဖို့လည်းလိုလာတာပေါ့ဒီဘက်ခေတ်မှာတောင်သူကလည်းဒါအမြင်ပွင့်လာပြီဘယ်မှာဖြေဈေးပေါက်လို့ဆိုတော့သူတို့တန်းနိုင်ဆုံးတိလာနိုင်တဲ့အတွက်အရင်ကလို့ကျွန်တော်တို့ဈေးနှိမ်ဝယ်မယ်ဆိုရင်စိတ်နဲ့လုံရင်တော့မဖြစ်နိုင်ဘူးဒါကတော့ကျွန်တော်ပြောင်းလဲဖို့လိုမယ်လို့မြင်ပါတယ
်ဒါအပြင်ဦးမင်ခိုင်ကလည်းအဲ့လိုမွေးမြူရေးတောင်သူတွေမထိခိုက်ဈေးဖို့ဒါမကစပ်ပြိုးရေးတောင်သူတွေအတွက်လည်းထိခိုက်နေတာမရှိအောင် contract farming တွေနဲ့ဆိုင်ပြောဖို့လိုတယ်လို့အခုလိုပြောပါသေးတယ
်ဒီဒီမှာဖြစ်တာပါထူးထူးခြားခြားလေးနဲ့မှဖြစ်တယ်ဆိုတာကဒါမှသူတို့ဝယ်လို့ရတယ်400နဲ့455ရာကြားပေါ့အဲ့ဒီဂျားထဲမှာစမဖြစ်ဖင်းနဲ့စထွက်လာလေရဈေးနှုန်းအမြင့်နဲ့သွားတဲ့ခါကျကြာအောင်မလားလို့ဆိုပြီးတော့ဆောင်ရင်းနဲ့တစ်ဖက်နိုင်ငံအဝယ်များတဲ့ခါမှာဟိုပစ္စည်းပြတ်တက်တဲ့ပြတ်သွားတဲ့အခြေအနေမျိုးဖြစ်တာတကယ်တော့မပြတ်ပါဘူးတောင်သူတွေလက်ထက်မှာရောကုန်တယ်ထက်မှာရှိနေပါသေးတယ်အမှန်တော့ဒုနိုင်ငံကစိုက်ပျိုးရေးနိုင်ငံလေ90ရာခိုင်နှုန်းလောက်ကတောင်သူတွေဖြစ်တယ်တောင်သူတွေကထွက်လာတဲ့ထွက်ကုန်ဟာလေရထွက်ကုန်ဟာ food grade လို့ခေါ်တဲ့လူတွေစားသလုံးတဲ့အစားအစာဖြစ်တယ်လို့ free grade လို့ခေါ်တဲ့တိရစ္ဆာန်အစာလောက်ရတဲ့သီးနှံတွေရှိတယ်အဲ့လိုတိရစ္ဆာန်အစာအတွက်မွေးမြူရေးအတွက်မဖြစ်မနေလိုအပ်တဲ့သီးနှံတွေကိုစိုက်ပျိုးတဲ့စိုက်ပျိုးရေးလုပ်ငန်းတွေစိုက်ပျိုးရေးလုပ်ငန်းနဲ့ပတ်သက်တဲ့အသင်းတွေစိုက်ပျိုးရေးလုပ်ငန်းကိုထုတ်လုပ်တဲ့ကုမ္ပဏီတွေကိုထုတ်လုပ်တဲ့ကုမ္ပဏီတွေအသင်းအဖွဲ့တွေအားလုံးဟာမွေးမြူရောစိုက်ပျိုးရောပူးပေါင်းဆောင်ရွက်မှနိုင်ငံတော်အတွက်ကောမြန်မာနိုင်ငံစီးပွားရေးလုပ်ငန်းရောတောင်သူတွေအတွက်ကောထုတ်လို့သူတွေတော့ကောအားလုံးတစ်ချက်ကြိုက်မလို့ယုံလဲယုံကြည်တယ်ပူပေါင်းဆောင်ရွက်မှုမရှိဘူးဆိုရင်တို့နိုင်ငံစိုက်ပျိုးရေးထွက်လာတဲ့သီးနှံတွေမွေးမြူမှာထက်သင့်တော့မသုံးအောင်အဲ့တော့မွေးမြူရဲ့မသုံးအောင်ဆိုမွေးမြူရဲ့လုပ်ငန်းတွေကျဆင်းတယ်မွေးမြူလုပ်ငန်းကျဆင်းခြင်းနဲ့အမျှမွေးမြူလုပ်ငန်းကိုရောင်းရတဲ့သီးနှံတွေပေါ့သီးနှံတွေကလည်းတိုးထုတ်လို့မရဘူးဒါကြောင့်မလို့မွေးမြူလုပ်ငန်းတိုးလာလေလေစိုက်ပျိုးရေးလုပ်ငန်းတိုးလာမယ်ဒါကြောင့်မလို့စိုက်ပျိုးနဲ့မွေးမြူဟာဟိုအမြဲတမ်းချိတ်ဆက်ဆောင်ရွက်ရမယ်လို့တော့အားလုံးယုံကြည်တယ
်စီးဆက်လုပ်ငန်းအများစုပိတ်သိမ်းမှုကြောင့်လည်းဘဲဘက်နန်းဘက်ရရှိမှုနဲ့ပါတယ်လို့တရုတ်နယ်စပ်ကုန်တွေကြီးကတစ်ဆင့်သကွဲပြောင်းစပားဖွဲ့မှုစတာတွေကိုတရားမဝင်တင်ပို့မှုတွေရှိနေတာကြောင့်လည်းပြည်တွင်းအစာစိမ်းတော့မတည်ငြိမ်မှုတွေဖြစ်ပေါ်နေတာပါ။ဒါကြောင့်အစိုးရအနေနဲ့တော့မွေးမြူရေးအစာကုန်ရန်ရယူနိုင်တဲ့တည်နိုင်ဧကတွေပုံမိုတိုးချဲ့စိုက်ပျိုးနိုင်အောင်အစာဆက်ယုံတွေကိုပုံမိုလည်ပတ်နိုင်အောင်ပံ့ပိုးမှုတွေတရားမဝင်ပြည်ပတင်ပို့မှုတွေကိုစနစ်တကျထိန်းချုပ်တဲ့လုပ်ငန်းရှင်တွေကိုဆောင်ရွက်ဖို့လိုတယ်ဆိုတဲ့တုံ့တက်မှုတွေလည်းရှိနေပါတယ်။ကျွန်တော်ကောင်းမြတ်ပြောပါ။မြန်မာသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ။
မာတခွင်အစီအစဉ်မှာရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေနေ့ဒဲလီလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နှဆင်ကြပါအောင်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ10ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဝက်မှာတော့လှိုင်းဒိုမီတာ25 kHz 1553ည၊လှိုင်းဒိုမီတာ32 kHz 1183ည၊လှိုင်းဒိုမီတာ58 kHz 933ကနဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်ကြီးစောင့်မျှော်နေကြတဲ့စနေညဒေးလီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်။စနေညဒေးလီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုက်စီစဉ်မှာတော့ရိုက်တာသတင်းတောက်တွေအမှုနဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးအကြောင်းဆွေးနွေးတော့မှာဖြစ်ပါတယ်ဒီသတင်းတောက်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့တရားရုံးကထောင်ဒဏ်နဲ့ပြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးအပေါ်မှာစိုးရိမ်တဲ့တန်တွေဝေဖန်တဲ့တန်တွေလည်းပြင်းပြင်းပြပနဲ့အကြီးအကျယ်ထွက်ခဲ့ပါတယ်ဆိုတော့ဒီနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေချိုးဖောက်မှုဆွဆွဲခြင်းနဲ့သတင်းတောက်တွေကိုထောင်ချလိုက်တာမြန်မာနိုင်ငံရဲ့တရားရေးမှန်တိုင်းမှာစံနမှုကောင်းနာကောင်းတရားဖြစ်ခဲ့သလားဒါမှမဟုတ်လဲဒီမိုကရေစီအသွင်ကူးပြောင်းမှုချိုးဖောက်နေတဲ့တန်းပြင်းမှာတရားစီရင်ရေးအတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတရားဖြစ်ခဲ့သလားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ဒီပင်နယ်ဆွေးနွေးပွဲအတွက်ကိုလူခွင့်ရရှိနေတူဖြစ်တဲ့ဦးသိန်းတန်းဦးနောက်မြန်မာသတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်တို့ဖိတ်ကြားထားပါတယ်နှစ်ဦးစလုံးနဲ့လေလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံးသက်ချက်ကိုကြားကြပါတယ်ခင်ဗျာဆိုတော့ဒီနိုင်ငံတကာအာရုံစိုက်ခံရတဲ့အမှုမှာအခုတရားရုံးရဲ့စီရင်ချက်ဟာဒီမြန်မာနိုင်ငံရဲ့တရားရေးမှန်တိုင်းမှာတကယ်ပဲစံနမူနာကောင်းတစ်ခုဖြစ်ခဲ့တယ်လို့ဆိုနိုင်သလားဒါမှမဟုတ်နောက်ပြန်ဆုတ်တဲ့ခြေလှမ်းလားဆိုတော့ဆရာဦးသိန်းတန်းဦးအရင်တုံးသက်ပေးပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ပြောရရင်တော့စံနမူနာကောင်းလည်းမဟုတ်ဘူးနောက်ပြန်ဆုတ်သွားတယ်လည်းမဟုတ်ဘူးဒါတော့ရုပ်လို့ထင်တယ်ကျွန်တော်တို့မြန်မာနိုင်ငံတရားစီရင်ရေးတပိုင်းမှာအထူးသဖြင့်ဒုတိယဆရာနာရှင်ခေတ်1988စလာတဲ့အချိန်နောက်ပိုင်းမှာတရားစီရင်ရေးကပြည်ထောင်စုကတရားလိုလုပ်လာတဲ့အခါတိုင်းဘယ်တော့မှကျွန်တော်တို့တရားမျှတမှုနဲ့ဥပဒေနဲ့ညီဘယ်တော့မှမဖြစ်ဘူး။ဆိုတော့အဲဒါကြောင့်မို့ဒီမှုမှလည်းကျွန်တော်ဖြစ်နေကြပဲ။ဒါဟိုစာနမူနာခေါင်းကတော့မဟုတ်ဘူးဗျာ။ဟောစာနမူနာဇိုးလို့လည်းမပြောနိုင်ပါဘူး။ဒါနောက်ဆုံးတာမဟုတ်ပါဘူး။ဒါဖြစ်ရဖြစ်စင်ပါပဲ။အဲဒီပြည်ထောင်စုကတရားလိုလုပ်ပြီးတော့တရားစိုးတဲ့အမှုတွေတိုင်းမှာပေရောမှာတရားမျှတမှုမရဘဲနဲ့တရားဥပဒေနဲ့အညီပေရောမှာဖြစ်နေမှရှိပါဘူးကျွန်တော်အဲ့လိုပဲမှတ်ချက်ပြုနေပါတ
ယ်ဟုတ်ကဲ့ဆရာဦးသိန်းဆောင်ကျေးဇူးပါကိုမြင့်ကျော်ရဲ့သဘောထားအမြကိုမြင့်ကျော်ရဲ့အခုဒီစီရက်ကတကယ်တရားရေးစနစ်မှာစံနမူနာကောင်းတစ်ခုဖြစ်ခဲ့လားဒါမှမဟုတ်နောက်ပြန်ဆုတ်တဲ့ခြေလှမ်းလို့ပြောနိုင်လားဘယ်လိုများသုံးသပ်ချင်လဲခင်ဗျအ
င်းတရားစီရင်စနစ်မှာတော့စံနမူနာကောင်းမဖြစ်တာတော့အားလုံးသိပါတယ်ကျွန်တော်တို့သိတယ်လို့ဟိုလူတော်တော်များများလည်းသိမယ်လို့ကျွန်တော်ယုံကြည်ပါတယ်ဘာလို့လဲဆိုတော့ဒီအန်ဒူရဲမှုမိုးရံနိုင်ကတကယ်ဖြစ်တဲ့အဖြစ်ပြက်ကိုသူကဖော်ထုတ်ဖွင့်ကြသူ့ကိုယ်သူသတိပြီးဖော်ထုတ်ဖွင့်ရတဲ့အချိန်မှာအန်ဒီအပြင်းစနစ်ကဟိုနောက်ယုံနေခုမှမယုံကြည်ရတဲ့တွေပဲချလိုက်တဲ့အချိန်တစ်ခုလေးပဲကျွန်တော်ညှော်လင့်ရဲ့ဟိုပေါ်ထွက်သူတယ်ကျန်တဲ့တစ်ချောင်းလုံးတော့ကျွန်တော်မညှော်လင့်တော့ဘူးတရားရှင်ရေးကဟိုပြည်ထရေးအောက်မှာရှိနေတဲ့ဟိုဘယ်လိုခေါ်လဲဖွဲ့စည်းပုံအမှားကြီးအတိုင်းပဲတရားစီရင်ရည်ရည်ဩဇာလွှမ်းမိုးခံရမယ်ဆိုတော့ကျွန်တော်မျှော်လင့်တာပြီးသားဒါပေမဲ့အဲဒီရဲမှုမှုရနေရဲ့တပည့်ထွက်ဆိုချက်ကိုဟိုပယ်ချလိုက်တယ်ဆိုတော့တစ်ချိန်လေးပဲမျှော်လင့်ချက်နည်းနည်းဖြစ်ခဲ့တယ်ဒါပေမဲ့အဲနောက်ပိုင်းမှာတော့ကျွန်တော်တော့မမျှော်လင့်တော့ဘူးဆိုတော့တရားစီရင်ရေးရောကဩဇာလွှမ်းမိုးခံရတယ်ဆိုတော့ကျွန်တော်သိကြပြီးသားတို့တော့ဟိုဘယ်လောက်ပြည်တန်ကြမယ်ဆိုဘယ်လိုပြည်တန်ကြမယ်ဘယ်လိုရေးမယ်ဆိုတော့ကျွန်တော်တော့ဟိုမသိအသေးစိတ်အဲလောက်ကြည့်တော့ကိုမသိဘူးပေါ့ဒါပေမဲ့ပါဖြစ်လာမဲ့ရက်လက်ကညှောင်းနေတာပြီးသားလို့ပဲကျွန်တော်ပြောပြမှာ
ဟုတ်ကဲ့ဟိုတခုရှိတာပေါ့လေဒီအာနာပါနီဘက်ကတော့ဒီသူချင်းဒီအယသအစိုးရအပိုင်းရတာသူတို့ပြောထားတာရှိပါတယ်သူတို့အုတ်ချုပ်ရင်းနဲ့တရားစီရင်နဲ့ခင်းလို့တယ်ဒါကြောင့်ဟိုတရားရေးလုပ်ငန်းတွေကိုလည်းသူတို့ဝင်မစုဘူးဆိုပြီးတော့သူတို့ပြောထားတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီကိစ္စမှာပေါ့လေဟိုအုတ်ချုပ်ရေးဘိုင်းနဲ့တရားရေးဘိုင်းနဲ့ကတော့ ဟိုဆက်ဆက်မှုမရှိဘူးဆိုပေမဲ့လည်းဒီလိုဆော့ဆော့ဆရာဦးတင်းတန်းဦးလည်းထောက်ပြသွားတယ်ကွန်မြူကျော်လည်းထောက်ပြသွားတယ်တကယ်တော့တစုံတရာလွတ်လပ်မှုမရှိဘူးဩစာလွတ်မှုတွေရှိနေတယ်ဆိုတော့အခုဒီစီရင်ချက်မှာရောဆရာဦးတင်းတန်းဦးဟိုဘယ်လိုပြောမလဲအုတ်ချူရီဘက်မပါဘူးဆိုပေမဲ့ဆော့ဆော့ဆရာဦးတင်းတန်းဦးပြောလို့ပေါ့လေဟိုအာနာပိုင်နေဘက်ကတစုံတရာဟိုလွတ်မှုတွေရှိတယ်ဆိုတော့ဘယ်လိုအပိုင်းတွေမှာလွတ်မှုတွေလို့ဟိုပြောလို့ရနိုင်မလဲဆရာ
ကျွန်တော်ကတော့တရားရုံးကဂရိ၄ပါးမှာဘယာဂရိပေါ့ဗျာကြောက်နေရတာပေါ့နော်ဟိုဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေပေါ်လာတဲ့တရားစီရင်စနစ်ပဲဒါ2010ခုနှစ်တရားစီရင်စနစ်ဆိုတော့အဲ့ဒီအခြေခံပေါ်မှာတည်ဆောက်ထားတဲ့တရားရုံး2008ဖွဲ့စည်းပုံအခြေခံဥပဒေဆိုတာစစ်အာဏာရှင်တွေရဲ့အကျိုးစီးပွားတွေရေးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအဲ့တော့အဲ့ဒီစစ်အာဏာရှင်တွေတည်ထောင်တဲ့တရားရုံးနဲ့သူတို့အကျိုးစီးပွားကိုကာကွယ်တဲ့တရားရုံးကြီးပဲဖြစ်မှာပေါ့ဗျာအဲ့တော့အလိုလိုကိုရွေးချယ်တင်ရောက်ထားတဲ့တရားသူကြီးရဲ့အနေထားနောက်ကျောင်းရာဇဝင်သမိုင်းတစ်လျှောက်လုံးအရာသူတို့ဟာဒီလိုကြီးသေးကြီးကတရားစွဲတဲ့အမှုမျိုးမှာဟိုလွတ်လွတ်လပ်လပ်လုပ်ရတဲ့အနေထားမရှိဘူး။ဒါကြောင့်ဒီမှုမှာကျွန်တော်တို့သိရင်ချက်ကိုကြည့်လို့ရှိရင်ဒီမှုကြီးစတင်ပေါ်ပေါက်လာတော့ကရခိုင်ပြည်နယ်မှာဖြစ်တဲ့စီးဝက်ချက်တွေကိုဒရင်တော်ဝါလုံးတို့ကဟိုဒီရောင်းစားဖို့အတွက်ဒီရောင်းစားဖို့အတွက်ဆက်သွယ်ဆောင်ရွက်တဲ့အခါမှာထောင်ချောင်းစင်ဖမ်းတယ်လို့ဇက်လန်းဆင်လာပြီးတော့အပြစ်ပေးတဲ့အခါကျတော့ကိုရဟန်းမင်းကြီးရဲ့ခီးစဉ်နဲ့ဒုသမရဦးမြင့်စွာရဲ့ခီးစဉ်ကိုဒီဖုန်းထဲမှာတွေ့လို့ဆိုတော့အချက်နဲ့ဒီဇွဆွဲပြီးတော့ကျွန်တော်တို့လုတ်သွားရတယ်အဲ့တော့ပုံမှန်3-1တကားကျွန်တော်မှုကိုဆုံးဖြတ်ပြီးလို့ပြောတာပါအဲ့ဒါ official secret အကြေသူတို့ပြောတယ်ပုံမှန်3-1ခန်းငယ်မှာရန်သူစီပေါက်ကြတာဒီမှုမှာရန်သူကဘယ်သူလဲဗျာအဲ့တော့ကျွန်တော်တို့အစတည်းကမေးခွန်းထုတ်ခဲ့ကြရတယ်ဒီ writer သတင်းဌာနကရန်သူဖြစ်သလားဆိုတဲ့ဒီဥပဒေကြေနာပါမေးတော့အဲ့ဒီဟာကိုရှောင်တဲ့အနေနဲ့နောက်ဆုံးကြတော့ဖုန်းထဲမှာကျွန်တော်တို့အီအီအဖွဲ့အတယောက်ရဲ့ဖုန်းနံပါတ်တွေ့ပါတယ်ဆိုပြီးတော့မူကျူပြတစ်လက်ကပြီးတော့ခြားသွားတာအဲ့တော့အဲ့လိုအနေထားတွေကကျွန်တော်ကခုနကကိုမြင့်ကျော်ပြောတဲ့လိုအစောကြီးတည်းကဒီမှုကျွန်တော်ပြစ်ဒဏ်မှာမှန်းထားပြီးသားပါခုနှစ်နှစ်ကြာပြီမှန်းထားပြီးသားပါအဲ့တော့အဲ့ဒီတိုင်းပဲဘယ်နည်းနဲ့မှမလုပ်ဘူးဘာတွေလုပ်လို့နောက်ဆုံးကြည့်ပေးမှာလဲအဲ့တော့ဘောက်ဆိုဒီအစ်ဒီဝါလုံးတို့သတင်းတောင်နှစ်ယောက်ရဲ့သူဆက်နဲ့မကင်းဘူးလို့ဒီအင်းတင်ကိစ္စတွေစူးစမ်းမှုတွေပေါ်ပေါက်တယ်လို့ကျူစားထားပုံရတယ်အဲ့ဒီအချိန်ကြီးကကျွန်တော်မျှော်လင့်ထားပြတာဒီတိုင်းဖြစ်မှာပဲအဲ့တော့ဟိုတကူးတကအမိတ်ညွန်ကြားချက်တောင်ထုတ်ဆရာမလို့တရားရုံးကအလိုက်တူနဲ့လုပ်တယ်
โอเคပါဆရာဦးတင်းတန်းကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များများရှိနေပါတယ်နောက်တော့ဟိုစာရီအီးမေးလ်တွေပေးပို့လာလည်းတော်တော်များနေပါတယ်ဆိုတော့အရင်ဆုံးကတော့တူကတော့ကျွန်တော်ရန်ကုန်မြို့ကကိုစလိုင်းပွေကုန်းအလှည့်ပေးချင်ပါတယ်ကိုစလိုင်းပွေကုန်းသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
အခုနတရားသူကြီးကပြောတယ်သူတက်တဲ့ဟိုရင်းမှုတရားကတော့တက်တဲ့ဟိုထွက်စုသွားတာပေါ့တော့ကျန်တဲ့ဟိုကအပားတစ်စီစုံကတက်တဲ့မထွေးရတော့သူတို့အဲ့ဒါအကြောင်းမခိုင်လို့လို့အဲ့ဒီထောင်ချခြင်းဖြစ်တယ်ဆိုတော့သူပြောတယ်တရားကြရရေးဆိုတာပထမဦးဆုံးတက်တဲ့ထွက်စုတဲ့သူကဘယ်ဘဝရောက်သွားတယ်ဆိုတာကျန်တဲ့ရေးတွေရတဲ့တည်တာပဲအဲ့တော့ဘလို့ဒီနေ့မှတက်တဲ့ဘလို့ထွက်စုနိုင်မှာလဲအဲ့တော့တရားသူကြီးပြောတဲ့စကားတွေအရလည်းပဲဖြစ်ချင်းချက်လည်းတဘောမတူနိုင်ဘူး။ဘာလို့လဲဆိုတော့အခုနောက်ပြောတဲ့အတိုင်းပါပဲ။တမတော်လေးအောက်မှာရှိတဲ့ဒီသေးကြီး၊ဒီသေးကြီးကအမှုဖွင့်တဲ့ဥစ္စာဟုတင်ညာအလုံးတော့ဒီတရားသူကြီးကပါလုတ်ရင်းနိုင်ပါလေ။အဲ့တော့သူပြင်းပြင်းလေးဝန်ခံပြီးတော့ကဩအထက်မိန်ပါပဲလို့ပြောလိုက်ရင်တော့ဒီသူတို့ကပူချင်တော့အောင်မယ်လို့ကျွန်တော်မြင်တယ်။အဲ့တော့ဒီတိုင်းပဲလုတ်နေနေဆိုရင်တော့ကျွန်တော်တို့နိုင်ငံအတွက်နိုင်ငံတကာဖိအားကပုံများလာဖို့ပဲရှိတယ်။ဘာကောင်းချုံမှဖြစ်လာမှာမဟုတ်ဘူးလို့ကျွန်တော်
ပြည့်ပြည့်ချင်ပါတယ်။ဟုတ်ကဲ့ပါကိုစိုင်းပွေကိုဆွေးနွေးတာကျေးဇူးပါ။နောက်တူကတော့ကျွန်တော်ကနေဒါနိုင်ငံဥညွန်လာဖြစ်ပါတယ်။ဥညွန်လာသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဒီကိုဝါလုံးနဲ့ကိုကျော်စိုးတို့အမှုနဲ့ပတ်သက်လို့တရားရုံးရဲ့ဆုံးဖြတ်ချက်ကမြန်မာနိုင်ငံတရားဥပဒေစီရင်ရေးစံနမူတာကောင်းမဟုတ်သလိုမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရာဆက်အာဏာရှင်အောက်မှာလုံးဝယိုယွင်းပျက်စီးနေတာဆယ်စုနှစ်များရှိခဲ့ပါပြီ။အခုအရသာစိုးရလက်ထက်မှာသတင်းသမားတွေရဲ့အခြေအနေကပိုပြီးတော့ဆိုးပါတယ်။ကိုယ်အလုံးနဲ့ကိုကျော်စိုးကိုအမိန့်ချမှတ်ဖို့တရားသူကြီးကနေမကောင်းလို့ရဲရွှေ့လိုက်ရတယ်ဆိုကြတဲ့ကဒီအမှုကိုကျွန်တော်တို့သုံးသပ်လို့ရပါပြီမဖြစ်မနေထောင်ချတော့မယ်ဆိုတာကိုကြိုတင်သိနေပါတယ်နော်ဒါကြောင့်မလို့ဒီဖမ်းဆီးရဲ့အဖွဲ့ပုံကိုယ်တွေကလည်းမတရားဖမ်းဆီးချုံနောက်မှုနဲ့ပြန်ပြီးတော့ကျွန်တော်တို့တရားစွဲရမှာဖြစ်ပါတယ်ဘာကြောင့်မလို့လဲဆိုတော့အပြစ်မရှိတဲ့လူတယောက်ကိုမတရားဖမ်းဆီးအကွက်ဆင်ပြီးတော့ထောင်ချဖမ်းဆီးတာကဖမ်းဆီးရဲ့လူတွေကပြစ်မှုမကင်ဘူးလို့ဟိုပြောရမှာဖြစ်ပါတယ်နောက်တစ်ခုကအခုလိုကိုကျော်စိုးဦးနဲ့ကိုဝါလုံးတို့ကိုဖမ်းပြီးတော့ဟုတ်လားဘယ်သူရဲ့လူငင်းချမ်းလာနဲ့မှပြန်လွတ်တာမျိုးလည်းမဖြစ်ဘဲနဲ့ ဒီအမှုကမှားယွင်းတဲ့အမှုဖြစ်ပြီးတော့ပြန်ပြီးတော့အမှုကိုရုပ်သိမ်းပြီးတော့ချက်ချင်းလွတ်ပြရမှာဖြစ်တယ်လို့ပြောဆိုကြပါတယ်။ဘာကြောင့်လဲဆိုတော့ဒုယမှုအိုမိုးရန်တိုင်းဆိုရဲထွက်ချက်နဲ့ကြည့်ရင်လည်းဒါရှင်းပါတယ်။နောက်တစ်ခါယမှုရုပ်တင်ကိုကိုကစီစဉ်တယ်ဆိုတာကိုလည်းထွက်ခဲ့ပါတယ်။အဲဒါကြောင့်မလို့ဒီယမှုရုပ်တင်ကိုကိုလည်းဆွေးဆွေးဖို့တာဝန်ရှိတဲ့အပိုင်းမှာလိုပါတယ်။အဲဒီအောင်မလို့ဒီလိုပြန်ပြီးတော့လှုပ်ပေးရင်တော့မှဘယ်သူမှကျေးဇူးတင်စရာမလိုပါဘူး။အပြစ်မရှိတာကိုထောင်ချောက်ဆင်ဖမ်းတဲ့အုပ်စုကလည်းဖမ်းပြီးတော့အရေးယူရမှာဖြစ်ပါတယ်။အပြစ်မရှိတဲ့လူကိုဖမ်းပြီးတော့အကြောင်းမျိုးမျိုးနဲ့ဘယ်သူရဲ့လွတ်ငြိမ်းချမ်းသာခွင့်နဲ့မှလွတ်ပေးရမျိုးကလည်းမဖြစ်စေလိုပါဘူး။လုံးဝအပြစ်မရှိပဲထောင်ချပြီးပြန်လွတ်တာပြန်လွတ်ပေးရမှာဖြစ်ပါတယ
်။ဟုတ်ကဲ့ပါဦးညွန့်လားဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဟိုဒါနဲ့ပတ်သက်လို့ကျွန်တော်တို့နောက်ထပ်ပေးစာတွေပေးပို့ထားလဲတချို့ရှိနေပါတယ်။အရင်ဆုံးစာတစ်စောင်ကတော့ဦးလာထွန်းတကုံမျိုးတစ်ကပါမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ။
ရိုက်တာသတင်းတော့ကိုဝါလုံးကိုကျော်စိုးအမှုစီရင်ချက်ဟာပြည်တွင်းနဲ့နိုင်ငံတကာကဥပဒေပညာရှင်တွေနဲ့သတင်းသမားတွေတုံ့တက်ဝေဖန်ခဲ့ကြသလိုရိုးရင်းကြဆင်းပျက်စီးလာနေတဲ့မြန်မာနိုင်ငံရဲ့ဥပဒေစိုးမိုးမှုတရားရေးစနစ်နဲ့လွတ်လပ်တဲ့တရားစီရင်ရေးကိုအဆုံးသတ်ညီကုန်းချုပ်လိုက်တဲ့စိုးဝါတဲ့နမူနာစံပြသက်သေပြချက်တစ်ခုပါပဲ။ဘာကြောင့်လဲဆိုတော့ဥပဒေရေးရအငင်းပွားချက်အကြောင်းချင်းရာဆိုင်ရာအငင်းပွားမှုစတဲ့တရားဥပဒေဆိုင်ရာအရေးကြီးအခြေခံတွေကိုဥပဒေနဲ့အညီအများရှိမောက်မှာဥပဒေရအနှင်းထားတဲ့စီရင်ပိုင်ခွင့်အာဏာရှိတဲ့တရားရုံးကဥပဒေကိုရှင်းလင်းဖွင့်ဆိုခြင်းနဲ့အမှန်သို့ရောက်အောင်စစ်ဆေးစီရင်ခြင်းဟာအခြေခံဥပဒေအရာတရားစီရင်အာဏာကိုကျင့်သုံးဖော်ဆောင်ခြင်းဖြစ်ပါတယ်။တရင်နောက်ကိုဝါလုံးနဲ့ကိုကျော်စိုးအမှုစစ်ဆေးရာမှာတော့လူပြတ်တည်ထွက်ချက်မှာဒုကျဲချုပ်ကအမှုစင်မီဖန်းစည်းစေခိုင်းခဲ့ကြောင်းသိခဲ့ရတဲ့အချက်ကိုတရားရုံးကဥပဒေအရအတိအမှတ်ပြုစဉ်းစားခဲ့ပုံမရဘူးဆိုတာကိုလိုက်ပါဆောင်ရွက်ခဲ့တဲ့ရှေ့နေရဲ့ရှင်းပြချက်မှာသတိပြုမိခဲ့ပါတယ်။ဒါဟာဥပဒေဆိုင်ရာပြဿနာပါ။အကြောင်းချင်းရာဆိုင်ရာပြဿနာကတော့ရဲကကိုပါလုံးတို့ကိုခေါ်ယူပေးခဲ့ပြီးတော့အဲ့ဒီနေရာကထွက်ထွက်ချင်းမှာပဲနောက်တစ်ဖွဲ့ကဖန်းစည်းခဲ့ကြောင်းအထင်ရှားပေါ်လွင်နေတဲ့အချက်ကိုတရားစီရာမှာရှင်းလင်းစစ်ဆေးတယ်ဆိုတာပေါ်လွင်ခြင်းမရှိသလိုတပ်တွေထွက်ဆိုခဲ့တဲ့ရဲအရာရှိလဲထောင်ချခံရပြီးအလုတ်ဖြုတ်ခံရတဲ့သတင်းတွေလည်းထွက်ပေါ်ခဲ့တာပါဒီအချက်တွေကိုနိုင်ငံတကာနဲ့ပြည်တွင်းသတင်းအဖွဲ့တွေကကန့်ကွက်ချက်တွေမှအထင်ရှားဖြစ်လာတာပါကိုဝါလုံးတို့အမှုစီရင်ချက်ကတရားစီရင်အတွက်စိုးဝါးစွာထိခိုက်စေခဲ့တာကတော့အထင်ရှားနဲ့အခိုင်အမာပါ
ဟုတ်ကဲ့ဒါကတော့ဥလာထွန်းတကုံမျိုးတက်ခဲ့ပေးစားပါနောက်စာတစောင်းကတော့ကျွန်တော်တို့မိတိလာမျိုးကဥစိန်မောင်ရဲ့စာဖြစ်ပါတယ်နန်းလောင်ကိုကျေးဇူးပြုဖတ်ပေးပါဦးခင်ဗျာ
Writers သတင်းထောက်ကိုဝါလုံးတို့အမှုကိုကဘာကစောင့်ကြည့်ဝေဖန်မှတ်ချက်တွေပေးခဲ့ကြပါတယ်ထောင်ချောက်ဆင်ဖန်တဲ့အမှုလိုပြတက်တဲ့မခိုင်လုံတဲ့အမှုစသဖြင့်တဘောရားတွေအမြင်တွေထောက်ပြပြီးတော့တရားမစွဲတဲ့အမှုလို့ဆိုခဲ့ကြပါတယ်ခြုံငုံပြောရရင်ပြည်ရင်းပြည်ပါကလေ့လာသူအများကတရက်တည်းလွတ်တဲ့အမှုဖြစ်တယ်လို့လည်းဆိုခဲ့ကြတာပါသို့တော်လည်းယခုလိုထောင်နှံခွန်းနှစ်စီပြည်တန်ချမှတ်လိုက်တော့လဲပြည်ရင်းပြည်ပအနှံ့သတင်းမီဒီယာတွေနိုင်ငံတကာအကြီးအကဲတွေလူအခွင့်ရေးဆိုင်ရာအဖွဲ့အစည်းတွေပုတ်ပွဲညံငုံကြတာပါအမှုကိုဒီလိုစီရင်လိုက်တာကိုမဆွတ်ဖက်လိုပါဘူးအကျိုးတရားမှုကိုတော့တင်ပြဆွေးနွေးလိုပါတယ်ဒီလိုစီရင်တာကြောင့်နိုင်ငံတော်နဲ့အစိုးရအဖို့လဲဘာမှအကျိုးမရလိုက်ပါဘူးတရားလိုလုပ်ပြီးတော့တိုင်ကြတဲ့သူအဖို့လဲဘာအမျက်မှမရပါဘူးတရားစီရင်ရေးအတွက်တရားသူကြီးလောကအဖို့လဲစီရင်တုံးတစ်ခုအဖြစ်စံမပြုတ်နိုင်လောက်ပါဘူးသတင်းမီဒီယာလောကအဖို့လဲကောင်းမွန်စံပြုတ်လောက်တဲ့ရက်လက်ကောင်းမဖြစ်ခဲ့ပါဘူးအကြောက်တရားပဲရစေတယ်လို့ထင်ပါတယ်ဒီတော့အချုပ်အနေနဲ့သုံးသပ်တင်ပြရရင်ဒီအမှုကသတင်းမီဒီယာလောကကိုတုံ့လုံ၆ချစေပြီးအမှန်ကိုမရေရဲမပြောရဲမလုပ်ရဲဖြစ်သွားစေနိုင်ပါတယ်ဒီမိုကရေစီပြုတ်ပြင်ပြောင်းလဲရင်းနဲ့ကျင့်စဉ်ကျင့်ရတွေကိုနှောက်ပြန်ပလက်လန်ကြစေတဲ့သဘောမျိုးမြင်စေပါတယ်စတုထမနိုင်ပြိုကျပြီးတော့ပြည်သူတို့ရဲ့နားမျက်စိတို့ကိုအပိတ်ခံရတဲ့သဘောလို့ထင်စရာဖြစ်ပါတယ်တရားဥပဒေအထက်မှာဘာတွေရှိနေသေးတယ်လဲဆိုတာတွေးမြင်စဉ်းစားပြီးပြည်သူအများခြောက်ခြားရတဲ့အဖြစ်ကိုရောက်စေပါတယ်။နိုင်ငံတော်နဲ့အစိုးရတို့ကိုကမ္ဘာအလယ်မှာလက်ညှိုးထိုးအပြစ်တင်ခံရအောင်မျက်နှာကိုအိုးမဲတုတ်ပေးလိုက်တယ်လို့ဖြစ်သွားရတယ်လို့မြင်မိပါကြောင်းဆွေးနွေးလိုက်ရပါတယ်
။ဟုတ်ကဲ့ဒါကတော့မေတ္တာမျိုးကဥစိန်မောင်ရဲ့စာပါ။သူကတော့ဒီအခုစီရင်ချက်ကတကယ်ဆိုရင်ဘယ်သူ့အတွက်မှအကျိုးမများနိုင်ဘူးဆိုတော့ထောက်ပြပါတယ်။ဆိုတော့ကျွန်တော်တရားဥသိမ်းသန်းဦးကိုပြန်မေးချင်ပါတယ်။ဆိုတော့ဘယ်သူ့အတွက်မှအကျိုးမများနိုင်တဲ့ကိစ္စကိုဘာကြောင့်ဒီလိုစီရင်ချက်ချခဲ့ရတာလဲ။တကယ်ဆိုရင်ဆော့ဆော့ဆရာလိုပြောသလိုပေါ့လေဒီပြည်ရေးလက်အောက်ခံဖြစ်နေတဲ့အဖွဲ့အစည်းကလုပ်တဲ့ကိစ္စဖြစ်တယ်ပဲထားပါ။နောက်ဒီစစ်တပ်နဲ့ပြည်ရေးဆိုတာတကယ်တော့ဒီမှုဆိုနိုင်ငံတကာလည်းစောင့်ကြည့်နေတော့ဒီစစ်တပ်နဲ့ပြည်ရေးဆိုတာလည်းရခိုင်ရင်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာမျက်စိထောက်ထောက်လည်းကြည့်နေတယ်။ဖိအားတွေလည်းပေးနေတယ်ဆိုတော့ဒါသူတို့အတွက်အကျိုးကောင်းကျိုးနဲ့ဆိုးကျိုးတော့ပိုမလာနိုင်ဘူးလားဆရာ။ဆိုတော့ဘာရည်ရွယ်ချက်နဲ့ဟိုလှုပ်တယ်လို့များပြောနိုင်လဲဆရာ
။ We are thinking more စဉ်းစားနေပါတော့။တကယ်တော့ဒီချက်
အမိချတဲ့အချိန်မှာကျွန်တော်ဆယ်နှစ်နှစ်ဆိုရင်နိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ဒီကုလသမဂ္ဂသွားတော့မယ်ကုလသမဂ္ဂမှာကျွန်တော်ဆွဆွချက်ဒီတကယ်ဟိုကြံ့ကြံ့ခိုင်ရင်ဆိုင်နေတဲ့အချိန်မှာဒီအမိကြီးချလိုက်တာပဲ။ဒါဒီမင်းချလိုက်တယ်ဆိုတော့သိကြတာတော့ကျွန်တော်အထင်ပြောရရင်တော့ဒီအစိုးရရဲ့သဘောထားတော့ဟုတ်ပုံမရဘူး။ဒါတော့ဒီတော့အမှန်မဖြစ်ဘူး။အဲ့တော့ဘာလို့ဒီလိုလုပ်လဲဆိုတော့တကယ်တော့ဒီသုဒ္ဓမန္တန်ကိုတစ်ထင်တန်းနဲ့ပြလိုက်တာပါပဲ။အဲ့တော့အခုကျွန်တော်တမိုင်းမှာမဖြစ်ဘူးလေအင်းတင်လူတမှုကြီးဝန်ခံရတယ်ပေါ်ပေါက်တာလည်းပေါ့ဗျာ။ဒီလိုက်တာသတင်းဌာနတော့နောက်နောက်အဲ့ဒါမျိုးကြီးပေါ်လာမှာစိုးရိမ်နေကြတယ်။အဲ့ဒီအတွေ့နော်အကြောက်တရားနဲ့ဒီဟာဒီလိုအမိမျိုးချအောင်နော်ပတ်ဝန်းကျင်ခံပြီးလိုက်တာလို့ကျွန်တော်ယူဆတယ်။
ဟုတ်ကဲ့ပါဆရာဦးတင်ဆရာဆိုတော့ကိုမြင့်ကျွယ်သဘောထားပါခင်ဗျာအခုဟိုတကယ်ကျတော့အကျိုးဆက်ကတိတ်ကောင်းလာတာလည်းမဟုတ်ဘဲနဲ့ဒီလိုစင်ချင်းမျိုးချပြစ်တာဘလို့တခြားနောက်ခံအကြောင်းရင်းတွေရည်ရွယ်ချက်တွေရှိနေတယ်လို့ဟိုသုံးသပ်လို့ရလားကိုမြင့်ကျွယ်
ကျွန်တော်ဟိုအဓိပ္ပာယ်ဖွင့်ဆိုကြတော့သူတို့ခန်းခံရတယ်ကျွန်တော်နားလည်တဲ့ဟာတော့သတင်းမီဒီယာကိုဒီလိုမျိုးလုံခြုံရေးတပ်ဖွဲ့ကြီးလူခွင့်အကျိုးပေါင်းမှုကိုသတင်းမီဒီယာကစုံစမ်းဖော်ထုတ်ဖို့ဟိုမရေအောင်လို့သတင်းစကားတစ်ခုပါရမှာပေါ့နော်အဲ့လိုသတင်းစကားပါတဲ့ခါမှာလဲဟိုဒံငွေလေးရိုက်ယူနေထောင်နဲ့တစ်နှစ်လောက်ကြာအောင်နဲ့ထောင်နဲ့သုံးနှစ်လောက်ကြာအောင်နဲ့ဒီမီဒီယာလူတွေကကြောက်မှာမဟုတ်ဘူးလို့အဲ့လိုလုံငင်းတက်ဖွဲ့တွေကယူဆလာလို့အဲ့ဒါကြောင့်ကြီးလေးတဲ့ပြည်တံနဲ့ခုနှစ်နှစ်ဆယ်နှစ်ဆိုတဲ့ဟာမျိုးနဲ့ပြည်တံချမယ်ဆိုတဲ့ဟာမျိုးသူတို့ကဟိုယူဆဆုံးဖြတ်ထားပြီးသားဒီဖန်စီစဉ်ကလေးကဆိုတော့ကျွန်တော်တင်စားကျင်တာတော့လွယ်လွယ်လေးနားလည်အောင်ဆိုတော့အဆွေလိုတဲ့လူကဘယ်လိုလဲဆိုတာကျွန်တော်တို့သိနေကြတာပေါ့နော်သို့တော့ဟိုအဲ့ညံမှာလေးပြစ်တဲ့သူပဲဖြစ်စေအဆွေလိုတဲ့ဟာကိုသွားပြီးတော့အတီးပြုတ်ပေးသလိုအားပေးအားမြောက်ပြည့်တဲ့ဟာမျိုးပဲဖြစ်စေအဲ့ညံမှာတော့တရားရေးစနစ်တို့ဟိုဘယ်လိုကောင်းလဲအစိုးရတို့ဆိုတာတော့အဲ့လိုမျိုးကကျွန်တော်တို့ကသူတို့တရားခံလို့မပြောပါဘူးသို့တော့ဒီလိုမတရားမှုဒီလိုမျိုးချိန်ချောက်မှုကိုသွားပြီးအတီးပြုတ်ပေးတဲ့ဟာကတော့ဟိုဘလို့ခေါ်မယ်ကိုရီမှာမူလရှိတဲ့ဂုံတိတ်ခါအဲ့လိုမျိုးတွေပါဆုံးရှုံးနေတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ကဘဒူကဘာလို့လုပ်ချင်လဲအစွဲဘဒူလိုချင်လဲဆိုတဲ့ဟာကိုကျွန်တော်တို့အားလုံးသိပြီးသားလို့ကျွန်တော်တို့အဲ့လိုပဲပြောချင်တာ
ဟုတ်ကဲ့ပါကိုမြင့်ချောဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကိုယ်လည်းပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုလည်းပြန်ပြီးအလှည့်ပေးချင်ပါတယ်တူကတော့ကိုတန်းမောင်ဖြစ်ပါတယ်မြန်မာနိုင်ငံကပါပဲကိုတန်းမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဒီဥပဒေမှာသာဖမ်းတဲ့ကောင်တို့ကလွဲနေပါတယ်တကယ်လို့ဖမ်းတဲ့လူကတစ်ဖက်ဟိုတရားစွဲဆိုတဲ့ဖက်ကတစ်ဖက်ဟောတရားဒီအမှုဖွင့်ပြီဆိုရင်တရားလူကစစ်တဲ့ဟာတော့မပြတ်နေတဲ့ဟာကိုဒီအမှုကပြတ်နေတဲ့ဟာကိုဒီလိုတို့အမိန့်ချဖို့အတွက်စံစီတယ်ဆိုတာလဲဒါပေါ်လင်းနေပါတယ်ဒါဟိုရှင်းနေလေသိပါတယ်တရားလူကအမှုကိုမမတီဆောင်နိုင်ဒီအမှုကပြက်ပြီပြက်ပြီဆိုရင်ဒီတရားခံတွေကိုလွတ်ပေးရမှာဒီသတင်းတော့ဒီလိုဒါခုနကဒီလိုပုံစံမလုပ်ရဒီလိုပုံစံလုပ်ရဒီလိုပုံစံနှိပ်ကွမယ်ဆိုတာကိုနောက်နောက်လူတွေကိုဒါသိကြတာပြလိုက်တယ်ပါနောက်ဒီအရရဲ့အများကြီးတံမာစီတဲ့ပေါ်ပြဖို့ဒါတော့သူကဖိတ်ရတဲ့သဘောမျိုးပါလာပါပဲကျေးဇူးပါ
ဟုတ်ကဲ့ကိုတမ်းမဆွေးနွေးရကျေးဇူးပါနောက်တစ်ခါတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီသတင်းသမားတွေကိုဖမ်းဆီးတာထောင်ချတယ်ဆိုတော့ဒါမတရားသူတို့ဖမ်းဆီးထောင်ချတယ်ဆိုတော့ကျွန်တော်တို့ကလေးကြီးတော်တိတဲ့သဘောမျိုးဖြစ်နေပါတယ်ခင်ဗျာသူတို့မတရားလောက်ဆောင်တာကိုနော်သူတို့ကလင်းလေပြီးတော့ဘယ်လိုဖြစ်ရှင်းမလဲဆိုတော့ကျွန်တော်တို့ကတော့စောက်ကြည့်နေတာဖြစ်ပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့နော်အခုသူတို့ဘာမှအပြည့်မရှိပါဘူးသူတို့ဘာမှမလုပ်ပါဘူးဆိုတော့သူတို့နော်ပလားတွေဇီမာတွားပြီးတော့နော်ဒီတော့မတော့တွားပြီးတော့တပင်းသမားတွေကိုပိတ်ပြီးတော့သူတို့တွားတာဖြစ်ပါတယ်ခင်ဗျာသူတို့အကြိုက်လို့တွားတာဖြစ်ပါတယ်เนาะကျွန်တော်ဆက်ပြီးတော့ပြောရမယ်ဆိုရင်တော့เนาะဟိုဂျပန်ခေတ်ကသူတို့เนาะကျွန်တော်ကင်းလူမျိုးတို့အများကြီးဂျပန်ကိုတတ်ခိုင်းတာရှိပါတယ်ဒါပမာတွေတတ်ခိုင်းတာပမာတစ်တက်တွေတတ်ခိုင်းတာအဲ့ဒါကိုအဓိကခရိယံကိုသူတို့အဓိကထားလို့တတ်ပါတယ်ခင်ဗျာဟုတ်ကဲ့ကိုတီးလည်းမှုရေနောက်တော့ဗိုလ်ကလေးဟုတ်ကဲ့နောက်တော့ဗိုလ်ကလေးမှလည်းဒီလိုပဲခင်ဗျာကျွန်တော်ကင်းလူမျိုးတို့အများကြီးတော့လေးလီးလိုက်တယ်ခင်ဗျာနောက်တော့နော်စတဲ့ညမှာသူတို့ပြင်လို့
ဟုတ်ကဲ့ကိုစည်းလက်မူရေးကျေးဇူးပါခင်ဗျဆွေးနွေးပြတာဆိုတော့ကျွန်တော်တို့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဘယ်လိုပြောမလဲဆိုတော့အခုကတော့ဆွေးနွေးတဲ့အထဲမှာရောကျွန်တော်တို့အီးမေးလ်ပေးပို့တဲ့အထဲမှာရောတော်တော်များတော့ဒီသတင်းတောက်တွေကိုထောင်ချတဲ့ကိစ္စမတရားဘူးဆိုတဲ့သဘောထားတွေတော်တော်များတွေ့ရပါတယ်ဒါပေမဲ့ဒီချိန်ထဲမှာဆရာဦးတင်းတန်းတို့ကျွန်တော်ဟို ဟိုပေါ်လေးကိုမေးကျင်တာတစ်ခုတစ်ခုကတော့ဟိုဒါနဲ့ပတ်သက်လို့ဒီကိုဝါလုံးကိုစင်ချက်ချလိုက်တော့လည်းကျွန်တော်သတင်းတွေ Facebook မှာတင်တော့အောက်ကနေပြီးတော့ဟိုနဲတော်နဲသေးတယ်ဆိုပြီးတော့ပြောတာမျိုးတွေရှိတယ်ကျွန်တော်အခုဒီဆွေးနွေးပွဲလုပ်ဖို့ကျွန်တော်တို့ Facebook မှာတင်တော့လည်းပဲဟိုသတင်းတော့ဒီလူတွေထောင်ချလိုက်တာနဲတော်နဲသေးတယ်ဒီရက်တော်လောရမှာဆိုပြီးတော်တော်ရရန်ပြပြနဲ့မှတ်ချက်တွေပေးရတယ်လည်းရှိပါတယ်ဆိုတော့ဒီလိုသဘောထားရှိတဲ့သူတွေရောဟိုတော်တော်များရှိနေသလားဟိုနောက်တစ်ခုကျွန်တော်စဉ်းစားမိတာဒီမှုမှာဒီနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေနဲ့အရေးယူခဲ့တာဆိုတော့ဒီလုံခြုံရေးတို့ဒီအမျိုးသားရေးတို့ဒီသတင်းမီဒီယာလွတ်လပ်ခွင့်တွေအပေါ်မှာဟိုအဓိပ္ပာယ်ကောက်တာတွေအမြင်လွဲတာတွေရှိနေလို့လားဆရာအမြင်ဆွေးနွေးပေးပါဦးခင်ဗျာ
ဟုတ်ကဲ့ဗျာနှစ်ချက်ပေါ့နော်ပထမတစ်ချက်ကတော့ခုနကဟိုကိုမျိုးကျော်ပြောတဲ့တော့ဗျာအဆွေကိုလူသူမီဒီယာအသွားစီလူသူမီဆိုရင်လေးတိတူပါဖရားကျင်မှာဆိုတော့အဆွေကိုလူသူရဲ့တပည့်တွေကဒါဟိုခုနှစ်နှစ်နေတယ်ထင်ရပါပေါ့ဗျာဒါတော့ဆိုရင်လုံလောက်မယ်ထင်ပါတယ်နောက်ခုနကတော့ Official Secret Act 1923ကြီးတည်တယ်မှာအင်္ဂလိပ်နယ်ကျေသမားကသူ့ကိုလိုနီကိုကာဝယ်ဖို့ပြဋ္ဌာန်းထားတဲ့ဥပဒေကြီးဗျ။အဲ့တော့အဲ့ဒီဥပဒေမှာအဓိကပြဋ္ဌာန်းထားတဲ့ဒီကြီးရွယ်ချက်ကအစိုးရဝန်ထမ်းတွေပေါ့နော်။အစိုးရဝန်ထမ်းတွေကနိုင်ငံတော်လျှို့ဝှက်ချက်တွေကိုပေါက်ကြားမှဆိုးရွားတဲ့ကာဝယ်တာပေါ့။သူတို့ရဲ့ကျန်းမာရေးကိုကာဝယ်တာ။အဲ့တော့ Official Secret Act ကိုပြဋ္ဌာန်းတာကအင်္ဂလိပ်ဘာသာနဲ့ပြဋ္ဌာန်းတာ။အင်္ဂလိပ်ဘာသာနဲ့ပြဋ္ဌာန်းထားရတော့ဒါကနိုင်ငံသားတိုင်းအပေါ်မှာလည်းပြီးပါတယ်။ဝန်ထမ်းနဲ့မကောက်တို့ရတယ်သူကဒီမှာအပြစ်ပေးတယ်ပုံမှန်3ပြည့်ရဲ့ definition မှာအဓိကကြတဲ့အချက်ကကျွန်တော်တို့ဒီပြည့်ဝက်ထားတယ်ဆိုတော့စီမံချက်တွေပုံကျန်းတွေပလန်တွေဒီဇိုင်းတွေပြုတ်ငါကဟုတ်ဒီဓာရီကိုရန်သူကတိုက်ရိုက်ဖြစ်စီတွယ်ဝိုက်ဖြစ်စီသုံးပြနေအောင်ရန်သူစီကိုပေါက်ကြားဆက်တယ်တာဗျ enemy ဆိုတာဒီမှာဘယ်မှာလဲ enemy ဒါအဲ့လိုပြောမှာတစ်ဖက်မှာဒါ access to information လွတ်လပ်စွာတရင်စီစီရှိတယ်အဲ့တော့ကျွန်တော်တို့ပခုတ်ကူမှာတုန်းကဒေါအောင်ဆန်းစုကြည်ပြောတဲ့သူပြောရမှာပဲ။လုံခြုံရေးလုံခြုံရေးဆိုပြီးတော့လွတ်လပ်ရေးကိုပြစ်ထားလို့မရဘူးသတင်းလက်ခွန်။တစ်ဖက်ကလည်းသတင်းလက်ခွန်ဆိုပြီးတော့လုံခြုံရေးကိုထိတိုက်လို့မရဘူးဆိုတော့ balance ပေါ့ဗျာ
။ဟုတ်ကဲ့
။ဒီမှာလည်းဒီလိုထင်နေပြန်ဒီပုတ်ရမ်းမီးကြီးရဲ့အခြေအနေပေါ်ပြလာတော့Official Secret Act နဲ့မဆိုင်ဘူးလို့ထင်တယ်။ကျွန်တော်တို့ဒီကျွန်တော်ချစ်နေတယောက်နဲ့ပြောရရင်ဒီဟာလွဲမှားတဲ့ကောက်ယူချက်တွေကျွန်တော်ယူတာလေ။
ဟုတ်ကဲ့ပါဆရာဟုတ်တယ်ဒီဖြစ်စင်မှာတော့တော်တော်များဟိုအမိမောင်မတဲ့တဲ့ကိစ္စတော်တော်များရှိရဆိုပြီးတော့ဟိုထောက်ပြရတာတော်တော်များရှိနေပါတယ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီမှာ email တွေ facebook တွေပေးပို့ထားတဲ့စာတွေတော်တော်များကြံနေပါသေးတယ်တချို့တော့မဆုံမဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင် Jim B. Crab ဆိုတဲ့အကောင့်ကတော့အစိုးရနဲ့စစ်တပ်မရှိရင်ရပါတယ်တဲ့လွတ်လပ်တဲ့မီဒီယာမရှိရင်မရပါဘူးတဲ့အားလုံးအမောင်းတိုက်တဲ့ပြန်ပြီးကြသွားနိုင်ပါတယ်တဲ့ဆိုဖီယာဆိုတဲ့အကောင့်ကတော့စတုဒ္ဓမိုင်းတိုင်းကျိုးနေတဲ့နိုင်ငံမှာဖျောက်မှတ်မှန်ကန်တဲ့ဘယ်စီးပွားရေးသမားမှစီးပွားရေးလာမလို့ရဲတယ်လို့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေကလည်းကျမတို့နိုင်ငံကိုအထင်သေးအမြင်သေးနဲ့ကြည့်နေပါပြီတဲ့ဟိန်းထက်ဆိုတဲ့အကောင့်ကတော့တရားရေးမှန်တိုင်းကစိတ်ပြတ်ဖို့ကောင်းတာကတော့ဆန်နမူနာပါပဲတဲ့ငငယ်တုန်းကသင်ခဲ့ရဘူးတဲ့ဘရင်တစ်ပါးညီလာခံတိုင်မှာကွန်ဆာလက်ကြံထုံးကိုတုတ်လို့မြင်မကောင်းဖြစ်နေတော့ဘရင်ကအမိန့်ထုတ်တယ်တဲ့နောက်ထပ်ထုံးတုတ်တဲ့သူကိုလက်ဖြတ်စီဆိုပြီးအမိန့်ထုတ်လိုက်တော့သူကိုယ်တိုင်သွားတုံပြီလို့တရားခံဖြစ်တဲ့ဘရင်ကသူ့လက်ကိုအဖြတ်ခံပြီးအင်္ဂါမစုံလို့ထိနှက်နဲ့မတန်မအပ်ဆက်ဆိုပြီးတောထွက်သွားရတယ်တဲ့အဲ့ဒီလိုမျိုးခေတ်နောက်ဖက်ရောက်အောင်ပြန်သွားနေသလားလို့တောင်ထင်မိပါတယ်တဲ့အောင်စစ်သည်ဆိုတဲ့အကောင့်ကတော့ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးလုံးဝထောက်မချသင့်ပါတယ်သူတို့နှစ်ယောက်ဖော်ထုတ်လို့ရခိုင်ဘင်္ဂလီအရေးခင်းကပြစ်မှုကျူးလွန်တဲ့သူတွေပြစ်မှုထင်ရှားလို့အရေးယူခံခဲ့ရပြီးပြီတဲ့သူတို့ကိုထောင်ချမယ်ဆိုရင်ဒီအရေးခင်းမှာအစုလိုက်ပြုံလိုက်တက်ဖြတ်တဲ့သူတွေကပေးရတဲ့တာဝန်ကိုထမ်းဆောင်ခြင်းဖြစ်လို့အရေးမယူသင့်ပါတဲ့တက်မတော်ကအစိုးရကိုအမိန်ပေးလို့မရပဲတက်မတော်ကတတိတခြားရှိနေသေးရေကတော့တရားစီရင်ရေးကကမောက်ကမဆက်ဖြစ်နေအောင်ပါပဲတဲ့နောက် Duck Hawks ထုံးဆိုတဲ့အကောင့်ကတော့မြမပြည်ရဲ့လုံခြုံရေးနဲ့ကာကွယ်ရေးကိုတာဝန်ယူထားတဲ့ပုံကိုယ်တွေကတခြားသူတွေထက်ဥပဒေကိုလေးစားလိုက်နာဖို့လိုပါတယ်တဲ့ငါတို့ကိုရန်ရှာလို့ငါတို့ပြန်တက်တယ်ဆိုတာကအညိုးနဲ့ကလစားချေရာရောက်ပါတယ်တဲ့ဥပဒေကြောင်းရာရာသွားမယ်ဆိုရင်ဘလိုမျိုးရည်ရွယ်ချက်တွေရှိလဲတော့မသိဘူးတဲ့အခုလိုမျိုးပစိန်နဲ့ထွင်းရလောက်အောင်ဖြစ်မလာသင့်ဘူးလို့ထင်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်စာတစောင်းတော့အမေရိကန်ပြည်ထောင်စုကမောင်တတနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်နိုင်ငံရဲ့တရားစီရင်စနစ်ဟာနောက်ကျောင်းပြန်လည်နေတာမဟုတ်ပါဘူးရှိကိုရွေးကိုမရွေးသေးတာလို့ပဲယူဆမိပါတယ်။ဆိုရကပြည်သူတွေရဲ့ဘဝလုံးညုံမှုကိုကာကွယ်ပေးတဲ့တရားဥပဒေစိုးမိုးရေးကိုအကောင့်ထဲပေါ်ကျင်နေတယ်။ဒါပေမဲ့ဆိုရလက်ထက်မှာပြည်ထရေးနဲ့တရားစီရင်မှန်တိုင်းကိုအပြည့်အဝထိန်းချုပ်နိုင်တဲ့အုပ်ချုပ်ရေးအာဏာမရှိဘူး။မှန်ကန်တဲ့တရားစီရင်စနစ်ဖြစ်ပေါ်လာဖို့အကောင့်ဘက်ကအကြံပြုထောက်ပြခဲ့တဲ့တရားလွတ်တော်ရှေ့နေကြီးဥကိုနီလှုပ်ကြံခံရတဲ့သတင်းမှန်အနေနဲ့တရားဥပဒေစိုးမိုးရေးတက်မလာဖို့ကြိုးပမ်းခဲ့တဲ့သတင်းနောက်ကိုပါကြီးအသက်ခံရရတယ်။အခု writer သတင်းနောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ယောက် ထောင်ချောက်ဆင်အဖမ်းခံရကြောင်းမိမိရဲ့ယာရုအခွင့်အာဏာတွေကိုဆွန့်လွတ်ပြီးအမှန်တိုင်းထွက်ဆိုသွားတဲ့ဒူရဲမှုမိုးရံနိုင်ကိုယာရုကချက်ချင်းဖြုတ်ပြီးအင်းစိန်ထောင်ထဲပို့ပစ်ခဲ့တယ်။ကျွန်တော်နိုင်ငံမှာအမှန်တရားဘက်ကယက်တီလာသူမိသူမဆိုးအသက်ခံရရင်အသက်ခံရအသက်မခံရရင်ထောင်နှံဆန်ပြီးဘဝပြတ်သွားအောင်အလုပ်ကြံခံရပါတယ်။အစိုးဆုံးကတော့ရိုင်းနေတဲ့တရားစီရင်မှန်တိုင်းတက်မလာဖို့ကိုယ်တက်ကြွန်းထားတဲ့ဥပဒေပညာရက်ဒီကိုယ့်ရဲ့ဂုံသိက္ခာတွေနဲ့ဘယ်လိုထိမ့်ညီပေးနိုင်ရင်ကောင်းမလဲလို့စဉ်ချင်းတွေးခေါ်နိုင်တဲ့တရားရေးဝန်ထမ်းတွေရှားပါနေခြင်းပါပဲအမှုကိုစီရင်ဆုံးဖြတ်မဲ့နေကြမှာပဲတရားသူကြီးနေမကောင်းဖြစ်တဲ့ဆိုကြတဲ့ကတရားသူကြီးမှာဖိအားတွေရှိနေပြီဆိုတာထင်ရှားနေပါတယ်သတင်းလွတ်လပ်ခွင့်နဲ့တရားစီရင်မှန်တိုင်းပြိုလဲနေကြောင်းနိုင်ငံတကာကဝေဖန်ထောက်ပြနေတဲ့ကြားကရိုက်တာသတင်းနောက်နှစ်ယောက်ကိုဒီလိုအမိန့်ချမှတ်လိုက်တာဟာအမေစုနဲ့တကွအစိုးရအပေါ်မှာစီးပွားရေးနဲ့နိုင်ငံရေးဖိအားတွေကျလာအောင်ရွေကျက်ရှိရှိလှုပ်ဆောင်လိုက်ချင်းလို့ပဲယူဆမိပါတယ်။အစိုးရအနေနဲ့လည်းနိုင်ငံတကာကပြစ်တင်ဝေဖန်ရှုတ်ချနေတဲ့ဒီအမှုနဲ့ပတ်သက်ပြီးတော့ကျေနပ်မှုရအောင်ရှင်းပြချင်းတန်နေပြီလို့လည်းယူဆမိပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်သူ့မောင်ထသနာစာပါသူကလည်းသူ့စာထဲမှာဒီအစိုးရကိုအကြက်တဲဖြစ်အောင်ရွေကျက်ရှိရှိနဲ့လှုပ်တဲ့ဆိုတဲ့သဘောထားကိုပြောထားပါတယ်။ဒီချိန်ထဲမှာပဲဒါကိုအစိုးရအနေနဲ့လည်းကျေနပ်လောက်အောင်ရှင်းပြသင့်တယ်ဆိုပြီးပြောပါတယ်။ဆိုတော့ဆရာဦးသိန်းသန်းဝေဟိုခုလိုအခြေအနေမျိုးမှာအစိုးရအနေနဲ့တနည်းနည်းနဲ့ပေါ့လေအဖက်ဆင်နိုင်အောင်လုပ်နိုင်မယ့်နည်းလမ်းအောင်ဘာတွေများမြင်မိလဲဆရာ
။ဒီအားတော့ဗျာခုကတော့လို့ဆရာတော့ကျွန်တော်တို့ဒါတက်ဆိုင်ရာတရားရုံးကအမြင့်ချတော့ကျွန်တော်တို့ရုံးစင်းစင်းတက်ဖို့ရှိပါလိမ့်မယ်။တော့တစ်ခါတည်းပြည်တော်သူတရားတော်ဆိုပြီးရောက်ဦးမှာပေါ့နော်။ရောက်မှာဆိုဒါကတော့ဒီတရားသူကြီးကကြာထန်းတဲ့ဥရိယာသူ့ရဲ့လှုပ်လှက်ခွင့်ညာသူသူ့ဖြစ်နေတဲ့အရာဆုံးဖြတ်သွားတာပေါ့ဗျာ။အဲ့ဒါကကိုမကြည့်နိုင်ရင်ကျွန်တော်ဥရိလမ်းကြောင်းအရာတက်သွားနိုင်နေတာပေါ့နော်။တက်သွားနိုင်ပြီးတော့ကျွန်တော်တို့ဒီရင်းကြီးတဲ့လူဖွဲ့စည်းရဲ့မူရတရားကြီးကိုတော့ဒီပုတ်ချုပ်ရေးရာ 90% မရှိဘူးပေါ့နော်။ဒီကြာထန်းတဲ့ပေါ်ပြုံချင်ရတဲ့တို့ရတဲ့အစိုးရအနေနဲ့ကတစ်ဖက်ကဒီ assessing the formation နဲ့ဒုံယုံရေးပေါ့ဗျာအဲ့ဒီကုနဲ့ပတ်သက်ပြီးတော့ညှတာတဲ့ညှကြည့်သဘောတွေထုတ်ပြန်ပေးတယ်လို့ထင်တယ်ဘယ်လိုဟာတွေကတော့အစိုးရအဓိပ္ပာယ်အယူတွေမှာပါတဲ့ဟာတွေဘယ်လိုဟာတွေကတော့မရေးတင်ဘူးဒါမျိုးပေါ့နော်အဲ့ဒါမျိုးကြည်ကြည်ပြန့်ပြန့်နဲ့သဘောထားထုတ်ပေးတယ်လို့ထင်တယ်ဟုတ်လို့အမှုတွေကဝန်ဆက်ကတာမျိုးတော့လုံးလို့မရဘူးညှလို့လည်းမလုပ်တင်ဘူး
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့လူခွင့်ရရှင်တဲ့ဦးသိန်းတန်းမြန်မာသတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်ကိုရင်ပါဝင်ဆွေးနွေးရသူတွေစာရေးသားပြဖို့သူတွေနဲ့တောထရှင်တွေအားလုံးကိုလည်းပဲအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လူဦးနဲ့အတူထောက်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစနေညဒဲလီလိုက်အစီအစဉ်ကိုမနက်ဖြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်အစီအစဉ်ဒီအဆုံးမသက်ခင်မှတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါဦးရှင်
အဘူဘိုင်းမွန်နဲ့ဖလော်ရန်စ်ဟာအတ္တလန္တိတ်သမုဒ္ဒရာအတွင်းအင်အားကောင်းလာပါတယ်ဖလော်ရန်စ်မွန်တိုင်းမနက်ဖြန်တနင်္ဂနွေနေ့မှာဟာရီကိန်းမွန်တိုင်းကြီးအဖြစ်ပြောင်းလဲသွားပြီးတဲ့နောက်ဆက်လက်တိုက်ခိုက်သွားမှာဖြစ်တယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်မွန်တိုင်းကြောင့်ဘာမျူဒါနဲ့အမေရိကန်ပြည်ထောင်စုအရှေ့ဘက်ကန်ယူရန်အထိလှမ်းကြီးနိုင်တယ်လို့လည်းခန့်မှန်းထားပါတယ်ဒါလို့လှမ်းကြီးနိုင်တာကြောင့်အသက်အန္တရာယ်ထိခိုက်နိုင်တဲ့ပင်လယ်ရေစီးကြောင်းကြီးတွေလည်းဖြစ်နိုင်တယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်Florence Monet ဟာအခုခါမှာတနအီကိုကီလိုမီတာ100နီးပါးနှုန်းနဲ့တိုက်ခတ်နေပါရယ်ခင်ဗျာ။ကတ်လူခွင်လို့ရှားသူ3ဦးကိုအီရန်ကကွန်မြင့်လိုက်တယ်လို့ဒေတာရင်းသတင်းမီဒီယာတွေနဲ့ကွန်မြင့်ခံရသူတဦးရဲ့ညီကိုတော်ဆက်သူကပြောပါရယ်။ Ramin Hussein Panahi Zania Muradi နဲ့ Longman Muradi တို့3ဦးကိုကွန်မြင့်ခဲ့တာပါ။အီရန်ဒီလူခွင်အဖွဲ့ပြောခွင့်ရမမော့အမရီမိုဟာဒမ်ကဒီတရားရုံးမှာတစ်ဖက်သက်ဆစ်ဆေးပြီးတော့အတင်းကျပ်ဝန်ခံခိုင်းပြီးတဲ့နောက်နှိမ့်ဆက်ညှဉ်းပန်းပြီးတော့တေးတံပေးဖို့ဒီဆုံးဖြတ်ခဲ့တာလို့ပြောပါရယ်ပြည်တံချမှတ်ခံရသူတွေကတဦးနဲ့ညီကိုတော်ဆက်သူတဦးကဒီအခုလိုဒီတေးတံပေးမှုကိုအီရန်အစိုးရအနေနဲ့ရပ်ပစ်ဖို့ဒီနိုင်ငံတကာကိုပန်ကြားတဲ့ဗီဒီယိုကို VOA Passion ဌာနကိုပြပခဲ့ပါရယ်ခင်ဗျာအီရန်နိုင်ငံမှာ2013ခုနှစ်ကမွတ်စလင်ညီကိုတော်များအဖွဲ့ကိုထောက်ခံသူတွေရဲ့ဆန္ဒပြပွဲအတွင်းပါဝင်ခဲ့တဲ့ထင်ရှားတဲ့အစ္စလာမ်ခေါင်းဆောင်တွေအပါအဝင်လူပေါင်း85ဦးကိုအာဏာပိုင်တွေကတည်တံပေးလိုက်တယ်လို့ဒီကနေ့အီဂျစ်တရားရေးဌာနကအမည်မဖော်လိုတဲ့သတင်းရက်ွက်ကိုကိုကာပီရိုက်တာသတင်းဌာနကဖော်ပြပါရခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာပါ။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့ခင်း6နာရီကနေ9နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ24.50-51နဲ့ဖိုင်းလက်မီတာ190တို့ကနေထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.